America, Washington.
Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ခါနေ2024ခုနှစ်ဧပြီလ29ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လင်းပေးမယ့်အတန်လွင့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ကနေဓာတ်ရိုက်ထုတ်လင်းပေးသွားမှာဖြစ်ပါရဲ့ရှင်ဒီကနေ့ညရဲ့အစီအစဉ်မှုကကျမစုမော်ပ
ါမင်္ဂလာညချမ်းပါတော်တာရှင်များရှင်ကျမခင်လေးပါဒီညတဲ့ထိတ်တန့်ရောင်သတင်းတွေကိုမက်စုမွန်နဲ့တူတင်ဆက်ပေးသွားဖို့ရှိပါတယ်ဒီညမှာထူးခြားတဲ့သတင်းတွေကတော့အစ္စရေးတိုက်ခိုက်မှုကြောင့်ဂါဇာမှာလူပေါင်း22ဦးသေဆုံးခဲ့ပါတယ်မြန်မာရောက်ထိုင်းနိုင်ငံသားတွေအတွက်ထိုင်းရေတပ်ကကပ်ပလီပင်လယ်ပြင်မှာလုံခြုံရေးအသင့်ပြင်ထားပါတယ်မြန်မာနိုင်ငံမှာမကြုံဘူးအောင်အပူချိန်တွေလွန်ကဲနေပါတယ်ဆိုတဲ့ထိတ်တန့်ရောင်သတင်းတွေကိုပြောပြပေးသွားပါမယ်ရှင
်ဟုတ်ကဲ့ပါရှင်ဒီညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့အာရှတလွားမှာတော့မကြုံစဘူးအပူဒဏ်တွေခံရတဲ့နိုင်ငံထဲမှာမြန်မာနိုင်ငံလည်းပါဝင်ပြီးတော့စံချိန်တင်အပူဒဏ်မြင့်တဲ့အထိကြုံနေရပါတယ်။အပူချိန်အမြင့်ဆုံးဒဏ်ခံရတဲ့ပြည်သူတွေကသူတို့ခါးစည်းရင်ဆိုင်နေရတဲ့အခြေအနေ VOA ကိုအခုလိုပြောပြပါဗ
ျ။ခနာလေးထဲဝင်လိုက်တာနဲ့ပြောမဆိုရှင်ချွေပြပြပြကြာလာပြီ။အခါနောင်အဲ့ဒါရဲ့ကြာလာရင်ငဲတဲ့ကြီးတယ်တော့မဟုတ်ဘူးပေါ့နော်။ဟိုကိုယ်စိတ်ထဲမှာတစ်ခါကြာတွေးနေတာပေါ့။ဘုံတော့ဒီချိုးတော့ပြတ်မလားမသိဘူး။အဲ့လိုတော့ခံစားနေတယ်
ဒီအပိုင်းတွင်မှာအပူချိန်စံချိန်အမြင့်ဆုံးစံချိန်တင်ခဲ့တဲ့မြန်မာနိုင်ငံထဲကပြည်သူတွေရဲ့အပူဓာတ်ရင်ဆိုင်နေရတဲ့အခြေအနေအကြောင်းသတင်းပေးပို့ချက်တွေနဲ့အတူကချင်ပြည်နယ်စင်ပေါ်အခြေဆိုင်စစ်ကောင်စီရဲ့ခလာရ111တပ်စခန်းကိုတော့ကချင်လွတ်လပ်ရေးတပ်မတော် KIA နဲ့ပူးပေါင်းတပ်တွေကဒီကနေ့မနက်မှာအပိသက်သိမ်းယူလိုက်နိုင်တာနောက်ပြီးတော့ရခိုင်ဘက်ကအရခတပ်တော် AA နဲ့စစ်ကောင်စီတပ်တို့ကြားမှာအပြင်းထန်ထိုးစစ်ဆင်တိုက်ခိုက်နေတဲ့အခြေအနေဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုချင်းဆုံးကတော့တနင်္လာညရဲ့ထိတ်တန့်ရောက်သတင်းတွေကိုမက်ခေလေးနဲ့အတူပြောပြပေးပါမယ်ရှင်
ဂါဇာကမ်းမြောင်တောင်ပိုင်းရာဖာမှာအစ္စရေးရဲ့ညပိုင်းတိုက်ခိုက်မှုတွေကြောင့်အနည်းဆုံးလူ22ဦးသေဆုံးခဲ့တယ်လို့ပါလက်စတိုင်းကျမ်းမာရေးတာဝန်ရှိသူတွေကဒီကနေ့ပဲပြောလိုက်ပါတယ်။မျက်မြင်သက်သေတွေနဲ့ဆေးပညာရှင်တွေကတော့ဒီလေကြောင်းတိုက်ခိုက်မှုကြောင့်နေအိမ်3လုံးထိခိုက်ခဲ့တယ်လို့ပြောပါတယ်။လက်ရှိဂါဇာမှာရှိတဲ့လူဦးရေရဲ့ထပ်ဝက်ကျော်လောက်ဟာဂါဇာကမ်းမြောင်နဲ့အီဂျစ်နယ်စပ်တစ်လျှောက်မှာခိုးလုံနေထိုင်ကြတာပါ။အစ္စရေးဟာလေဗနွန်တောင်ပိုင်းမှာရှိတဲ့ဟစ်ဘိုလာစစ်သွေးကြွတွေကိုလည်းစစ်လေယာဉ်တွေနဲ့တိုက်ခိုက်ခဲ့တယ်လို့အစ္စရေးစစ်တပ်ကဒီကနေ့ပြောထားပါသေးတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နတန်ယာဟုတို့ကတော့ခုနလနီးပါးကြာဖြစ်ပွားနေတဲ့အစ္စရေးဟားမတ်စစ်ပွဲအရေးတနင်္ဂနွေနေ့ကဖုံးပြင့်စကားပြောဆိုခဲ့ကြောင်းအင်ဂျီရောကထုတ်ပြန်ထားပေမဲ့အပြစ်အခက်ရစေးနဲ့ပတ်သက်တဲ့အလားအလာကိုတော့ထုတ်ဖော်ပြောဆိုထားတာမရှိသေးပါဘူး။ခေါင်းဆောင်တော်ဦးဟာဂါဇာကမ်းမြောင်ဒေသမှာချက်ချင်းအပြစ်အခက်ရစေးနဲ့အတူဒဇာဂန်တွေလွတ်မြောက်ရေးအတွက်ဆက်လက်ဆွေးနွေးမှုတွေပြန်လည်တုံ့တက်ခဲ့တယ်လို့သာဖော်ပြထားပါတယ်။တိုက်ပွဲတွေရပ်တန့်ရေးအတွက်အမေရိကန်၊အီဂျစ်နဲ့ကာတာတို့ကဥဆောင်ပြီးတော့လအတော်ကြာစစ်ဆက်ဆွေးနွေးမှုတွေပြုလုပ်နေပေမဲ့လည်းအစ္စရေးနဲ့ဟားမတ်တို့ကြားကဆွေးနွေးပွဲကတော့ရပ်တန့်နေဆဲပဲဖြစ်ပါရဲ့ရှင်
။ဂါဇာဒေသမှာစာနာမှုအကူအညီတွေရရှိရေးတိုးတက်မှုတွေရှိနေပေမဲ့အစ္စရေးဘက်ကဒီထက်ပိုပြီးတော့ဆောင်ရွက်ဖို့လိုအပ်ပါတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်ကဒီကနေ့ပဲပြောလိုက်ပါတယ်။ဂါဇာဒေသကစာနာမှုဆိုင်ရာအကြက်တဲကနေတပ်သားရရနိုင်မှုအတွက်အကောင်းဆုံးနီးလန်းကတော့အပြည့်ခက်ရစဲရေးပဲဖြစ်ပါတယ်လို့ဒေတာရင်းကအာရက်မဟာမိတ်အဖွဲ့ဖြစ်တဲ့ပင်လယ်ကွေ့ဒေတာပူးပေါင်းဆောင်ရွက်ရေးကောင်စီ GCC အစည်းအဝေးမှာပြောခဲ့တာဖြစ်ပါတယ်။နေဆက်ဖြတ်တဲ့ဝင်ပေါက်တွေပို့ပြီးတော့မှဖွင့်ပေးတာဂါဇာဒေတာကိုအကူအညီတွေပို့ပေးတာမကြခင်အသုံးပြုနိုင်တော့မဲ့အမေရိကန်ရေတပ်ကလမ်းကြောင်းဖောက်ပေးခဲ့တာတွေအပါအဝင်ပြီးခဲ့တဲ့သတင်းပတ်တွေတော့ကဒီမကြခင်မှာလက်တွေ့တိုင်းတာတဲ့တိုးတက်မှုတွေရှိခဲ့ပေမဲ့မလုံလောက်သေးဘူးလို့လည်းပြောပါတယ်ဝင်ကြီးဘလင်ကန်ရဲ့အရှိလေပိုင်းခီးစဉ်ကိုတော့ပို့တပူးနေအထိဆက်ပြီးတိုးထားပြီးတော့ sorry ခီးစဉ်ပြီးရင်တော့ Israel နဲ့ Jordan နိုင်ငံတွေကိုပါသွားမယ်လို့နိုင်ငံသားရေးဌာနကမနေ့တုန်းကပဲသတင်းထုတ်ပြန်ပါတယ်။ဒဇာကန်နေပြန်လွှတ်ပေးရေးနောက်ပြီးတော့ပိတ်ဆို့ခံထားရတဲ့ဒေသမှာစာနာမှုအကူအညီတွေတိုးမြင့်ရရှိဖို့အပါအဝင်ဂါဇာဒေသအပြစ်ခတ်ရက်စဲရေးသဘောတူညီချက်ရအောင်လို့ဝင်ကြီးဘလင်ကန်အနေနဲ့အဓိကအာရုံစိုက်ပြီးကြိုးပမ်းလိုက်မယ်လို့လည်းနိုင်ငံသားရေးဌာနပြောခွင့်ရမက်ထရူးမီလာကကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်။အင်ဖြူတော်အမျိုးသားလုံခြုံရေးပြောခွင့်ရဂျွန်ကာဘီကလည်းဂါဇာဒေသမှာခုနှစ်လကြာဆစ်ဖြစ်နေတဲ့အစ္စရေးနဲ့ဟားမတ်တို့ကြားသတင်း၆ပတ်ကြာအပြည့်ခက်ရစဲရေးသဘောတူညီမှုရအောင်တွန်းအားပေးနေပါတယ်လို့အမေရိကန်ရုပ်သံ ABC နဲ့တနင်္ဂနွေနေ့ကထုတ်လွှင့်တဲ့မေးမြန်းခန်းမှာပြောဆိုထားပါတယ်ရှင်
ဂါဇာဒေသကစစ်ပွဲတွေကိုစန့်ကျင်တဲ့ဆန္ဒပြလှုပ်ရှားမှုတွေဟာအမေရိကန်နိုင်ငံတဝန်းကတက္ကသိုလ်ကောလိပ်တွေမှာဆက်လက်ပေါ်ပေါက်နေပါတယ်။မကြာခင်မှာဘွယ်နင်းသပင်အခမ်းအနားကျင်းပရမယ့်ကျောင်းတွေမှာဆိုရင်ဘွယ်နင်းသပင်အခမ်းအနားနဲ့ဆန္ဒပြပွဲတွေဟာထိတ်တိုက်တွေ့ရမယ့်အခြေအနေတွေဖြစ်နေတာပါ။ဆန္ဒပြကျောင်းသားတွေကတော့အစ္စရေးနဲ့ဗန်ဒါယီအရာအဆက်အဆံတွေဖျက်တောက်ဖို့တက်ဆိုင်ရာကျောင်းအာဏာပိုင်တွေကိုတောင်းဆိုနေပြီးတော့ဆန္ဒပြပွဲတွေအတွင်းမှာယာနဲ့ချီတဲ့ကျောင်းသားတွေလည်းအဖမ်းခံခဲ့ရပါတယ်။ Los Angeles မြို့ကကယ်လီဖိုးနီးယားတက္ကသိုလ်မှာတနင်္ဂနွေနေ့ကဆန္ဒပြပွဲတွေမှာတော့အစ္စရေးနဲ့ပါလက်စတိုင်းထောက်ခံသူတွေကြားအပြန့်အလှန်အော်ဟစ်ခဲ့ကြပြီးတော့ရုံးရင်းစံခတ်လည်းဖြစ်ခဲ့ကြပါတယ်။စနေနေ့ကဆန္ဒပြပွဲတွေမှာဖြစ်ခဲ့တဲ့အင်ဒီယားနာတက္ကသိုလ်အရီဇိုနာပြည်နယ်တက္ကသိုလ်နဲ့ဝါရှင်တန်တက္ကသိုလ်ကကျောင်းသားတွေအပါအဝင်ကျောင်းသားပေါင်း285ဦးကိုလည်းအာဏာပိုင်တွေကဖမ်းဆီးခဲ့ပါတယ်။ဧပြီလ18ရက်ဆန္ဒပြပွဲတွေနိုင်ငံအနှံ့ပေါ်ပေါက်ခဲ့ရာဖမ်းဆီးခံရသူစုစုပေါင်းကတော့900နီးပါးရှိနေပြီလို့လည်းခန့်မှန်းထားကြပါတယ်။အင်ဂျူရောအမျိုးသားလုံခြုံရေးပြောရေးဆိုခွင့်ရှိသူဂျွန်ခါဘီကတော့တမရဂျိုးဘိုင်နန်အနေနဲ့ဆန္ဒပြသူတွေရဲ့ပြင်းထန်တဲ့ခံစားချက်ကိုနားလည်သဘောပေါက်ကြောင်းနဲ့ဒီဆန္ဒပြပွဲတွေနဲ့ပတ်သက်တာကတော့ဒေသခံအာဏာပိုင်တွေကသာစီမံခန့်ခွဲမှာဖြစ်တယ်လို့ ABC သတင်းဌာနနဲ့မေးမြန်းကမ်းမှာဖော်ပြထားပါတယ်။ကိုယ့်ရဲ့အမြင်ကိုလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ရှိတယ်ဆိုပေမဲ့ဒီလိုထုတ်ဖော်ပြောဆိုတာဟာငြိမ်းချမ်းစွာပြောဆိုတာမျိုးဖြစ်တဲ့နယ်လို့လည်းပြောထားပါဗျ။အထက်လွှတ်တော် Republican ခေါင်းဆောင် Mitch McConnell ကလည်းအနေအများတဲ့အခြေအနေတွေဖြစ်နေတဲ့ကြောင်းနဲ့ကြောင်းအုပ်ချုပ်ရေးမှုတွေမှာသာတာဝန်ရှိတယ်လို့ပြောထားပါရှင်
။ရုရှားကျူးကျော်မှုနဲ့ရင်ဆိုင်နေရတာနှစ်နှစ်ကျော်လာတဲ့အချိန်မှာပဲယူကရိန်းကနေပြီးတော့ drone စွမ်းရည်မြင့်တင်ရေးကြိုးပမ်းနေပါတယ်လို့ယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီကပြောလိုက်ပါတယ်။မဟာမိတ်တွေအနေနဲ့လေကြောင်းရန်ကာကွယ်ရေးစနစ်ကိုအမြန်ဆုံးပေးဖို့မြင့်တာရက်ခံခဲ့ပြီးတဲ့နောက်တစ်ရက်မှာပဲသမ္မတဇလန်စကီအခုလိုပြောလိုက်တာဖြစ်ပါတယ်။ရုရှားကယူကရိန်းရဲ့မြို့ကြီးတွေနဲ့စွမ်းရည်အခြေခံအဆောက်အုံတွေကိုဇက်တိုက်တိုက်ခိုက်နေတာဖြစ်ပါတယ်။ရုရှားတို့သိမ်းပိုက်ထားတဲ့မာရင်ခါမြို့အနောက်ပိုင်းနဲ့အဗဒီဗကာအနောက်မြောက်ပိုင်းဒေသတွေမှာခက်ခက်ခဲခဲထိုးစစ်ဆင်နေရတဲ့အကြောင်းကိုလည်းယူကရိန်းထိပ်တန်းဗိုလ်ချုပ်တဦးကတယ်လီဂရမ်စာမျက်နှာမှာရေးသားဖော်ပြပါရတယ်။ယူကရိန်းကိုပေးဖို့ကတိပြုထားတဲ့အကူအညီတွေကိုရဖို့စောင့်ဆိုင်းနေစေဆိုတာကိုလည်းသမ္မတဇလန်စကီကသူ့ရဲ့ညစဉ်မိန့်ခွန်းမှာပြောပါရတယ်။စစ်မြေပြင်အခြေအနေပြောင်းလဲသွားစေနိုင်မယ့်အတိုင်းအတာပမာဏအကူအညီတွေကိုစောင့်ဆိုင်းနေပါတယ်လို့သူကပြောပါရတယ်။သမ္မတဇလန်စကီဟာအမေရိကန်အောက်လွှတ်တော်လူနည်းစုကောင်းဆောင်နဲ့မကြသေးခင်ကပဲစကားပြောဆိုခဲ့ပြီးတော့အမေရိကန်ကယူကရိန်းတို့ကိုပေးအပ်မဲ့ကတိပြုထားတဲ့ကာကွယ်ရေးစနစ်တွေအမြန်ဆုံးပေးအပ်ဖို့တောင်းဆိုထားပါတယ်ရှင
် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းထုတ်မီတာ32 kHz 9303ညနဲ့9383ညလိုင်းထုတ်မီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လှိုင်းလိုက်မီတာ190 kHz 1905အနေနဲ့ထိုးလင့်ပေးနေပါတယ်ခင်ဗျာ
view ရဲ့တနင်္လာညထိတ်တန့်ရောက်တဲ့နေ့ကိုဆက်လက်တင်ဆက်ပေးနေပါတယ်ရှင်မြန်မာနိုင်ငံအတွင်းလက်နက်ကိုင်ပြည်ပခါတွေပိုပြီးကြီးထွားလာမယ်ဆိုရင်ထိုင်းနိုင်ငံသားတွေကိုကယ်တင်နိုင်မှုအတွက်ထိုင်းရီတက်ကစစ်သင်းမော၄စင်းကိုကပ်ပလီပင်လယ်ပြင်ထဲမှာအဆင့်အင့်ဆေးလွှတ်ထားတဲ့အကြောင်းထိုင်းသတင်းတွေမှာဖော်ပြထားပါတယ်ထိုင်းနိုင်ငံသားတွေအတွက်အသက်အန္တရာယ်ရှိလာရင်ကယ်တင်ဖို့အတွက် frigate စစ်သင်းမော၂စင်းနဲ့ကန်တက်ရေရင်၂စီးဆေးလွှတ်ဖို့ကပ်ပလီပင်လယ်ပြင်မှာလုံခြုံရေးတာဝန်ယူထားတဲ့အမှတ်3တပ်မှူးကိုရေတပ်အကြီးအကဲဗိုလ်ချုပ်ကြီးအနုပန်လန်ကညွှန်ကြားခဲ့ကြောင်းလဲထိုင်းနိုင်ငံထုတ်ဘန်ကောက်ဖို့စ်သတင်းကဖော်ပြခဲ့တာပါမကြသေးခင်ကတိုက်ပွဲတွေပြင်းထန်ခဲ့တဲ့ထိုင်းနိုင်ငံမဲဆောက်မြို့တစ်ဖက်မြန်မာနိုင်ငံမြောက်ပိုင်းဘက်မှာတော့လက်တလောတိုက်ပွဲတွေရက်ဆိုင်နေပါတယ်ဒါပေမဲ့လည်းတနင်္လာနေ့တိုင်းတဝယ်မှာစစ်ကောင်စီတပ်ဖွဲ့ဝင်20လောက်တာဝန်ယူထားတဲ့စခန်းကိုတော့တော်လိုင်းအင်အားစုတွေကတပ်ဖွဲ့ဝင်အင်အား120လောက်မှာနဲ့တနင်္ဂနွေနေ့ကတိမ်းယူမိရှုဖျက်ဆီးခဲ့ကြောင်းထိုင်းလုံခြုံရေးတပ်ဖွဲ့တွေကိုကူကားပြီးတော့သတင်းမှာဖော်ပြထားပါတယ်တိုက်ပွဲတွေနဲ့ထိခိုက်သေးခြင်းမှုသတင်းတွေအတွက်တီးကြအတီးပြုလို့တော့မရသေးသလိုစစ်ကောင်စီကလည်းသတင်းထုတ်ပြန်ထားတာတော့မတွေ့ရသေးပါဘူးရှင
်မြန်မာနိုင်ငံမှာဒီလဧပြီလအတွင်းမှာအပူချိန်အမြင့်မားဆုံးအဖြစ်နဲ့ 48.2 ဒီဂရီစင်တီဂရိတ်ဖာရင်ဟိုက်အနေနဲ့ဆိုရင်118ဒီဂရီဖာရင်ဟိုက်ကျော်တဲ့အထိရောက်ခဲ့ကြောင်းမိုးလေဝသဌာနကဒီကနေ့ပဲပြောပါရယ်မြန်မာနိုင်ငံရဲ့နေရာအနှံ့အပြားမှာအပူချိန်ပြင်းထန်ကိုအပြင်းထန်ခံရတဲ့အချိန်မှာတော့အပူချိန်တက်တာမဲ့နေရာတွေနဲ့အပူချိန်တက်တာမဲ့နီးလန်းတွေကိုရှာဖွေပြီးတော့နေထိုင်နေကြရပါတယ်လို့ရန်ကုန်မြို့ကန်တွေကပြောပါတယ်
။ဒီနေ့အပူချိန်ကပိုပြီးပြင်းတာ။ကျောလာတာဒီမယန်းကောင်ကဘယ်လိုခံစားလဲဆိုနေလို့မရတိမ်ထဲမှာအပြင်းနဲ့ထွက်ထိုင်လဲဆက်ဆက်ဆက်နဲ့ပူနေနေရောက်နေရရှိန်တော့လုံးဝနေလို့ထိုင်လို့မရ။အနေရတဲ့ဆက်ကိုဟိုသွားတည်သွား ။မနေ့ပိုင်းဆိုလဲ10နာရီနောက်ပိုင်းဆိုရင်ပူတာပဲဘယ်လိုမှခံစားလို့မရ။ ဆိုကြတော့လည်းမီးပြတဲ့အချိန်ညရင်လည်းအဲနမ်မမအခုထွက်ထန်နေကြတာတရှိ
သေးဘူးနေလေတဲ့ကဆိုလို့ရှိရင်အိမ်ထဲမှာမနေနိုင်ကြဘူးရံပူတော့လို့တစ်ပီရေအောက်ပါလေခြံထဲမှာအပင်တွေရှိတော့အဲတစ်ပီရေအောက်ပါပဲလို့နေကြပြီးတော့လည်းလို့နေရံပူတဲ့ချိန်ဆိုလို့ရှိရင်အပြင်မှာထွက်ခိုင်းတော့လို့ရေမင်းများတော့ဓာစာချွေးထွက်နေဓာစာတော့လို့
အာတော့လာလာတော့ချွေးတွေထွက်တယ်ပြောအဲ့ဒါပူရနေခိုင်နေဖို့တည်းကျွန်တော်တို့ပြင်ဆင်ပြီးတော့မှအဲ့လိုကောင်းဆောင်လေးလေစည်းလေးတော့တနခါရဲ့လိန်လို့တချို့ဆိုအဲ့လိုသွားတယ်အာအလုတ်စင်းကြီးဘာကြီးကြတော့အရင်အေးတိုင်းလည်းတောင်းလို့အစီအမံပြုရဘရဲ့တီးတော့ပါတော့အဲ့လိုဝယ်စားလို့အဲ့လိုအရင်ကနေခိုးပြီးတော့မှအဲ့လိုသွားတာများတယ
်ဒီလိုမျိုးအပူချိန်တက်တာမဲ့နီလန်းတွေကိုရှာဖွေပြီးတော့ရန်ကုန်မြို့ကနေနေနေကြသလိုပဲမြန်မာနိုင်ငံအလဲပိုင်းဒေသဖြစ်တဲ့မကွေးတိုင်း6မြို့နယ်မှာလည်းမနေ့တုန်းကဆိုရင်တော့အပူချိန်ဟာ 48.2 ဒီဂရီစင်တီဂရိတ်ထိရောက်ခဲ့ပါတယ်လို့မြန်မာနိုင်ငံမိုးလေဝသကသတင်းထုတ်ပြန်ပါတယ်။ဒါဟာတော့56နှစ်အတွင်းမှာအမြင့်ဆုံးအပူချိန်ဖြစ်ပါတယ်လို့မိုးစလကဆိုပါတယ်။မနေ့တုန်းကတရက်ထဲမှာပဲရန်ကုန်တိုင်းထဲမှာတော့အပူချိန်က 40 ဒီဂရီစင်တီဂရိတ်ထိရောက်ရှိခဲ့တယ်လို့မန္တလေးတိုင်းသာစီဘက်မှာလည်းအပူချိန် 44 ဒီဂရီစင်တီဂရိတ်ထိဆန်းချိန်တင်မြင့်တက်ခဲ့ပါတယ်ရှင်။
အာရှတလွှားမှာအပူတန်းကြောင့်စာတင်ကြောင်းတွေပိတ်တတိပေးချက်တွေထုတ်ပြန်နေရပါတယ်ဖိလစ်ပိုင်နိုင်ငံမှာဆိုရင်လည်းအစိုးရကကျောင်းတွေကိုနှစ်ရက်ပိတ်လိုက်ပြီးတော့အားလုံးကိုအိမ်တွေထဲမှာပဲနေကြဖို့အမိန့်ထုတ်ခဲ့တာပါစံချိန်တင်အပူချိန်မြင့်တက်နေတာကြောင့်ကျန်းမာရေးထိခိုက်နိုင်တဲ့အတွက်အစိုးရကျောင်းပေါင်း 48,000 ကျော်ကကျောင်းတွေကိုအွန်လိုင်းစနစ်နဲ့တင်ကြားဖို့အစိုးရကညွှန်ကြားထားပါတယ်အပူတန်းကြောင့်ပြီးခဲ့တဲ့သတင်းပတ်ထဲနိုင်ငံတော်ဝန်စာတင်ကြောင်းတွေပိတ်ထားခဲ့ရတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာလည်းကျောင်းတွေပိတ်ဖို့ဒီကနေ့ပဲအမိန့်ထပ်ပြီးတော့ထုတ်ပြန်ခဲ့ပါတယ်မြို့တော်ဓာကာမှာပြီးခဲ့တဲ့သတင်းပတ်အတွင်းပြင်းမြအမြင့်ဆုံးအပူချိန်105ဒီဂရီဖာရင်ဟိုက်ထိမြင့်တက်ခဲ့တာပါဒီအပူချိန်ဟာနှစ်ပေါင်း30အတွင်းအမြင့်ဆုံးအပူချိန်ဖြစ်လာပြီးတော့လာမယ့်ရက်တွေမှာလည်းရာသီဥတုဆက်ပြီးပူပြင်းမယ်လို့ခန့်မှန်းထားပါတယ်အပူရန်ကြောင့်ဧပြီလရဲ့တည်ဆုံးသူ9ယောက်ထက်မနည်းရှိတယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်ရှင
်မကြသေးခင်တုန်းကရွေးကောက်ပွဲအနိုင်ရခဲ့တဲ့တောင်ကိုရီးယားအတိုက်ခံခေါင်းဆောင်ကသမရကရောနဲ့ထိတ်တန့်အစိုးရအရာရှိတွေနဲ့ပတ်သက်နေတဲ့ဆွဆွဲချက်တွေနဲ့ပတ်သက်လို့အထူးစုံစမ်းစစ်ဆေးမဲ့အစီအစဉ်ကိုလက်ခံဖို့ဒီကနေ့သမရယုံစုပ်ယုံကိုတွေ့ဆုံရမှာတိုက်တွန်းပြောဆိုလိုက်ပါတယ်။ဒါဟာဆိုရင်သမရယုံတာဝန်ယူခဲ့တဲ့2022ခုနှစ်နောက်ပိုင်းအတိုက်ခံကောင်းဆောင် EJ မြောင်းနဲ့ပထမဆုံးအကြိမ်တွေ့ဆုံတာဖြစ်ပါတယ်။2022ခုနှစ်ရွေးကောက်ပွဲမဲဆွဲကာလတွေမှာတော့နှစ်ဖက်ကိုယ်စားလှယ်တွေနဲ့ထောက်ခံသူတွေဟာအပြင်းထန်ထိုးနှက်ဝေဖန်ခဲ့ကြပြီးတော့တရားစွဲဆိုခဲ့ကြပါတယ်။ဧပြီလ10ရက်နေ့လွှတ်တော်ရွေးကောက်ပွဲအနိုင်ရခဲ့တဲ့အတိုက်ခံဒီမိုကရက်တစ်ပါတီကသမရယုံ9နှစ်သက်တမ်းကုံဆုံးမဲ့2029ခုနှစ်အထိလွှတ်တော်ကိုထိန်းချုပ်ခွင့်ပြုထားပြီးတော့ပူးပေါင်းဆောင်ရွက်ဖို့တောင်းဆိုမှုတွေတိုးလာချိန်မှာပဲတွေ့ဆုံမှုအတွက်သမရဘက်ကကမ်းလှမ်းခဲ့တာဖြစ်ပါတယ်ရှင်တနင်္လာညရဲ့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့အတူကျမစုမုံကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါတယ်အာရှတလွှားမှာတော့အပူချိန်အမြင့်မားဆုံးဒဏ်ခံနေရတဲ့နိုင်ငံတွေထဲမှာအပါအဝင်ဖြစ်တဲ့မြန်မာနိုင်ငံဟာလည်းစံချိန်တင်အပူတိန်မြင့်တဲ့အထိကျုံနေရပါတယ်။အပူချိန်အမြင့်ဆုံးဒဏ်ခံနေရတဲ့မကွေးတိုင်း6မြို့နယ်ဘက်မှာလည်းဒေသခံတွေဟာအပူဒဏ်ကနေတက်တာရရဖို့ကြိုးပမ်းနေကြရပါတယ်။ဒီအကြောင်းပြေဆုံးရန်ကုန်ကနေပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့မမျှတစင်အောင်ကတင်ပြပေးထားပါတယ်ရှင်
။အပူချိန်လွန်ကဲတဲ့ဒဏ်ခံနေရတဲ့မြန်မာနိုင်ငံမှာမကွေးတိုင်း6မြို့ကတော့စံချိန်တင်အောင်အပူချိန်မြင့်မားနေပါတယ်။နေပူချိန်ဟာတနင်္ဂနွေနေ့တိုင်းတာကျဲအရ 48.2 ဒီဂရီဆယ်ဆီယပ်စ် 118 ဒီဂရီဖာရန်ဟိုက်ထိရှိခဲ့တယ်လို့မိုးလေဝသဌာနကဒီကနေ့သတင်းထုတ်ပြန်ထားပါတယ်။မိုးလေဝသဌာနကမှတ်တမ်းတင်ခဲ့တဲ့လွန်ခဲ့တဲ့56နှစ်အတွင်းအပူဆုံးဖြစ်တဲ့ဒဏ်ကိုတက်တာရရနိုင်ဖို့လဲဒေသခံတွေနှီးမျိုးစုံနဲ့အကျိုးပေးနေရပါတယ်။
အဲတန်ကြာလေးတစ်လုံးရှိတယ်တန်ကြာလေးပွင့်လာတယ်အင်းစီတကြားသတင်းပေါက်တွေကိုပိတ်ထားတယ်နောက်ပြီးရတကြားတော့ဖွင့်ထားတယ်အဲဒီကလေဝင်အောင်ပေါ့ဗျာခေါင်းရင်းသတင်းပေါက်တွေတခုလည်းဖွင့်ထားတယ်ဒီလိုလူရရင်တောင်းနေပါတယ်ရေဆွတ်ပြီးတော့ဟိုနားဒီနားကဖို့လုပ်ထားတယ်ပေါ့ရေလာတဲ့နေ့ဆိုရေတွေချမ်းကြတယ်ဗျာအိမ်ဝိုင်းတွေလည်းပြန်အိမ်ထဲတွေလည်းပြန်ပြန်ပြီးတော့တခုလည်းလိုဝင်နေကြတယ်မတက်နိုင်တဲ့လူတွေရေတောင်းနေနေကြတာပေါ့အဲလိုနေကြတယ်
ဧပြီလ29ရက်ဒီကနေ့ညနေအချိန်မိုးရွာသွန်းခဲ့ပြီးမြေအပူချိန်ရော့မသွားဘူးလို့6ဒေသခံတွေကပြောပါရယ်အခုနှစ်နွေရာသီအပူချိန်ပြင်းထန်လို့အပူရှက်တဲ့အန္တရာယ်ကာကွယ်နိုင်ဖို့သတိပေးတာတွေလည်းရှိပါရယ်ပူပြင်းလို့တဲ့ဒေသတွေမှာတော့အပူရှက်ပြီးတော့တေဆုံးတဲ့သူတွေရှိပါရယ် 6မြို့မှာလည်းအခုဧပြီလထဲမှာတည်ဆုံသူဥယျာဉ်တိုးလာတယ်လို့6မြို့နယ်ကမနောဖြူလူမှုကူညီအသင်းတာဝန်ရှိသူကပြောပါတယ
်ကျမရေးပြဆိုင်တာတော့ကျွန်တော်စီတော့အဲ့ဒီအခုကြောင်းဖြစ်တယ်ဆိုပြီးတော့အခုညီတောင်းခံခြင်းတော့ကျွန်တော်စီတော့မရှိတည်တဲ့ရာခိုင်နှုန်းတော့မြင့်တက်တာဟုတ်တယ်
အပူဒဏ်ကြောင့်တည်ဆုံနာမကျန်းမှုအချက်လက်တွေနဲ့ပတ်သက်ပြီးတော့အာဏာပိုင်တွေကတည်ဝင်ထုတ်ပြန်တာမျိုးတော့မတွေ့ရပါဘူး။ဒါပေမဲ့လည်းအပူဒဏ်နဲ့ဆက်နွယ်ပြီးတည်ဆုံမှုတွေရှိနိုင်တယ်လို့ဒေသခံတွေကခန့်မှန်းကြပါတယ်
။ပုံမှန်ပြင်ထဲတော့ပူပြီးတော့ဒီလိုရတာများတာပေါ့နော်။သူကယောဂတစ်ခုရှိရဆိုရင်လည်းသူကတည်လာတော့ယောဂနဲ့ပူရပါဘူး။အနိုင်ရနေနေယောဂနဲ့ပါမပေါ့။ဒီအပူရှင်ရောက်မှုပူပြီးတော့ပြင်ထန်ရတာတော့ဖြစ်နိုင်မှာပေါ့။ဘူးဘူးလေလိုပဲခံရတာပေါ့
နေပူချိန်မြင့်မာတဲ့အထဲမှာမန္တလေးလည်းပါဝင်ပါတယ်မန္တလေးမှာဧပြီလတဲ့အပူရှက်ပြီးတော့တည်ဆုံတဲ့သူ9ဦးထက်မနည်းရှိတယ်လို့ဒေတာရင်းလူမှုကယ်ဆယ်ရေးသတင်းတွေစီကသိရပါတယ်မြန်မာနိုင်ငံကက6မကွေးညောင်ဦးမင်းဘူးနဲ့စကိုင်းအပါဝင်မန္တလေးမုံရမြို့တွေဟာလည်းကမ္ဘာအပူဆုံးမြို့15မြို့တွေမှာပါဝင်ပါတယ်အာရှတလွားမှာအပူဒဏ်ကြောင့်စာတင်ကြောင်းတွေပိတ်သတိပေးချက်တွေထုတ်ပြန်ထားပါတယ်ဖိလစ်ပိုင်နိုင်ငံမှာဆိုရင်လည်းအစိုးရကကျောင်းတွေကိုနှစ်ရက်ပိတ်လိုက်ပြီးအားလုံးကိုအိမ်နေမှာပဲနေဖို့အမိန့်ထုတ်ထားပါတယ်အပူဒဏ်ကြောင့်ပြီးခဲ့တဲ့သတင်းပတ်ထဲနိုင်ငံတော်ဝန်စာတင်ကြောင်းတွေပိတ်ထားခဲ့ရတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာလည်းကျောင်းတွေပိတ်ဖို့ဒီကနေ့ပဲအမိန့်ထပ်ပြီးတော့ထုတ်ပြန်ခဲ့ပါတယ်မြို့တော်ဓာကာမှာပြီးခဲ့တဲ့သတင်းပတ်တွင်ပြင်းမြအမြင့်ဆုံးအပူချိန်105ဒီဂရီဖာရန်ဟိုက်အထိမြင့်တက်ခဲ့ပါတယ်။ဒီအပူချိန်ဟာနှစ်ပေါင်း30အတွင်းအမြင့်ဆုံးဖြစ်ပြီးတော့လာမယ့်ရက်တွေမှာလည်းရာသီဥတုဆက်ပြီးတော့ပူပြင်းမယ်လို့ခန့်မှန်းထားပါတယ်။အပူဒဏ်ကြောင့်ဧပြီလရဲ့တည်ဆုံသူ9ဦးထက်မနည်းရှိတယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်။ထိုင်းနိုင်ငံမှာတော့ခုနှစ်အတွင်းမှာအပူလိုင်းကြောင့်တည်ဆုံသူ30ထက်မနည်းရှိသွားပြီဖြစ်တယ်လို့မြောက်ပိုင်းခရိုင်တွေမှာပြင်းထန်တဲ့ရာသီဥတုအခြေအနေတွေနဲ့ကျုံနေရတယ်လို့မိုးလီဝတာဌာနကသတင်းထုတ်ပြန်ထားပါတယ်ရှင်
။ဒါကတော့အာရှတလွားအပူဒဏ်ခံရတဲ့နိုင်ငံတွေနဲ့မြန်မာနိုင်ငံမှာလည်းစံချိန်တင်အပူဒဏ်မြင့်တဲ့အထိကျုံနေရတဲ့အခြေအနေမမျှတစင်အောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။တစ်ဆက်သေးပါပဲ။မြန်မာနိုင်ငံမှာပြည်သူတွေခါးစီခံနေရတဲ့အပူဒဏ်နဲ့ပတ်သက်ပြီးတော့ဒေသခံတွေက VOA ကိုပြောပြထားတဲ့သတင်းပေးပို့ချက်ကိုဇက်တိုက်တင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံမှာဒီလဧပြီလတည်းကအပူချိန်အမြင့်ဆုံးဖြစ်တဲ့စံချိန်တင်ခဲ့တယ်လို့မိုးလေဝသတာဝန်ရှိသူတွေကပြောဆိုပြီးတော့နိုင်ငံတော်မှာတော့အပူချိန်မြင့်မားတဲ့ဒဏ်ကိုပြည်သူတွေဟာခါးစည်းခံနေရပါတယ်။အပူချိန်ပြင်းလွန်းတဲ့အတွက်အပြစ်မထွက်ကြပါနဲ့လို့ကျန်းမာရေးအရာသတိပေးချက်တွေထုတ်ပြန်နေပေမဲ့လည်းစားဝတ်နေရေးအတွက်ရုန်းကန်ရပ်တည်ရတဲ့သူတွေအဖို့မှာတော့မိုးလေဝသသတိပေးချက်တွေကျန်းမာရေးသတိပေးချက်တွေအတိုင်းလိုက်နာဖို့ဆိုတာမဖြစ်နိုင်ပါဘူးလို့ရန်ကုန်မြို့ကန်တွေက VOA ကိုပြောပါတယ်။ရန်ကုန်မြို့ကန်တွေရဲ့ VOA ပြောပြချက်တွေကို VOA မြန်မာပိုင်းအစီအစဉ်ကနေစူးစီးတင်ပြပေးလိုက်ပါတယ်
။လူတွေဒီနေ့နဲ့ခုနကပွားတောင်ပါလေ။ချွေးချိုးပေါက်တွေကျပြီးတော့ငိမ့်လှလက်လက်တွေဖြစ်ပြီးတော့ကောင်း။ဘေးကထိုင်ရတယ်အရင်လိုမကောင်း။သူတော့လာတာလေချွေးချိုးပေါက်ကျပြီးတော့ချွေးချိုးပြန်ပြီးတော့ဘူချိန်တွေကပြင်းနေရောညဘက်ဆိုလဲအဲ့လိုမျိုးအဆောင်ကိုရဲအဆောင်နဲ့နေရတာလေ။အဆောင်နဲ့ငါနေရတဲ့ခါမျိုးကျတော့အစ်မပြေတော့ပြောမယ်ဆိုရင်ပြောရင်ရည်စရာတောင်ဖြစ်နေတယ်။အခုဆောင်ထဲမှာမနေနိုင်လို့ဟိုအပေါ်မှာတက်ပြီးတော့အိတ်ကြ။တဟဘူချိန်တွေကပြင်းတော့လေ။
အာပူလည်းအချွေကတွေ့တာအထွက်နင်းတဲ့ထိုင်းနဲ့ပစ္စည်းရဲ့အိမ်ကတော်တော်ယူရလို့ရတာလေပေါ့အချွေတက်တက်တက်တာကြခါမှပေါက်ခုတဲ့မိတ်တွေပေါက်တာပေါ့ကျော်ဟိုမှာညဆိုလည်းအိတ်မညာကိုဖိနေရဒီရလည်းမနဲ့
အရင်ထက်စားရင်တော့တော်တော်လေးပူတာပဲအခုတော့ကျွန်တော်တို့လည်းလောက်ထွက်ရခုတော့တဲ့သွားလာလေလိုင်းကစီးတာဆိုတာကလောကစင်မပြေဘူးလူကြက်အများနဲ့လိုင်းနေရတဲ့ပူပြင်းအားနဲ့တော့ဆင်းလုံးမပြေဘူးတော့ဒီတို့ဒီလိုပဲဘဝဓမ္မတွေပဲဖြစ်တတ်ရတာပေါ့တို့က
ခဏလေးထဲဝင်လိုက်တာနဲ့ပြောမှဆိုရှင်ခွေပြပြပြကြာလာပြီအခါနောင်အဲ့ဒါရေကြာလာရင်ငဲတယ်ကြီးတယ်တော့မဟုတ်ဘူးပေါ့နော်ဒီကိုယ်စိတ်ထဲမှာတစ်ခါကြာတွေးနေတာပေါ့အဲ့တော့ဒီချိုးတော့ပြတ်မလားမသိဘူးအဲ့လိုတော့ခံစားမိတယ်ဒီမှာလေ
ဟုတ်ရော
နဲလေရောက်ပါတော့ပူတာပေါ့လေတော်တော်လေးပူတဲ့ဒီလိုပဲလောက်ကြိုက်စားရတာပဲဟုတ်လားဗျာဒါလေးဦးလူရဲ့တန်အောင်ဒီလိုပဲလောက်ကြိုက်စားပြီးတော့ဒီလိုပဲဟိုပြက်ရဘလောက်ပဲပူဘလောက်ပဲဟိုဒီကြီးတွေတောက်နေပြီဆိုလောက်ကြိုက်စားရမှာလောက်ကြိုက်စားရမှာနော်ပူတော့တော့တော်တော်လေးပူတာပါတော့မခံစားနိုင်အောင်ပူပါဟုတ
်အကြာကြာမထိုင်နိုင်ဘူးလေပူတော့တားပြီးတော့အဲ့ဒါနည်းနည်းပါလမ်းလျှောက်လိုက်ဈေးရောင်းလိုက်အဲ့လိုမျိုးလေးလုပ်နေရတာပေါ့အဲ့တော့ရက်တောင်ကတော့24နိုင်ခတ်နေရ
တာအပူဈေးရတက်တာကပဲအပေါ်ကလည်းပြည့်တယ်လေဒီကားတွေရဲ့အငွေ့တွေကြောင်းနေတော့ပူတာပဲဖြတ်သွားလာတဲ့ဈေးဟိုအပူကြားလည်းဖြတ်သွားလို့ပဲမီးမီးကြားလည်းဟိုဖြတ်သွားလို့ပဲအဲ့ဒါလေးအဲ့ပေါ်ရတယ်ဒီကားတွေ
ပြီးတော့ပြီးတော့ပူလာတော့မခံနိုင်တော့ဘယ်အရင်သေးသွားနေရလဲဘောတော့ကာလေးကြရင်တော့နည်းနည်းတော့ခေါင်းတွေပါရင်တော့နောက်တာတော့ရှိတာပေါ့အဲအရင်ဟိုနေဖြစ်လာတော့ဟိုဘက်တည်းသွားနေလိုက်နေသေးသွားနေပူလာတော့ပူတယ်ပူတဲ့တန်းတော့တော့မခံနိုင်ဘူးအရင်ဆုံးကတော့နေသေးသွားနေလိုက်တော့ကာကြတစ်ခေါက်နားပြီးနေသေးမှနားအဲ့လိုမျိုးပေါ့ပူတဲ့ဒီလိုနေမှုထဲမှာပါခင်ရပါသွားပြီးရေရနာပြီးတော့အဲဆယ်မစားတော့နာနာပြီးတော့ပြန်လာအဲ့လိုမျိုးပဲ
အဲ့တော့အပြင်မထွက်တာမထွက်အဓိကတော့မထွက်နဲ့လို့ပြောပြနေကိုကစားပုံနေတဲ့ထွက်ရတော့ပါအဲ့ဒ
ါလုံးကြတော့ဒါကတော့အပူချိန်စံချိန်အမြင့်ဆုံးစံချိန်တင်ခဲ့တဲ့မြန်မာနိုင်ငံတဝမ်းမှာပြည်သူတွေခါးစည်းခံရတဲ့အပူဒဏ်ရဲ့ငြင်းငြင်းနဲ့ပတ်သက်ပြီးတော့ဒေသခံတွေကပြောပြချက်တွေကိုစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့စီရေးသတင်းတွေဘက်ကိုအလှည့်ပေးကြပါမယ်။ကချင်ပြည်နယ်စင်ဘိုမြို့အနီးမှာအခြေစိုက်ထားတဲ့စစ်ကောင်စီရဲ့ခလာရ111တပ်စခန်းကိုကချင်လွတ်လပ်ရေးတပ်မတော် KIA နဲ့ပူးပေါင်းတပ်တွေကဒီကနေ့မနက်ပိုင်းမှာအပိသက်သိမ်းယူလိုက်နိုင်ပါတယ်လို့KIA ပြန်ကြားရေးတာဝန်ခံကအတည်ပြုပါရယ်စင်ဘိုဒေသမှာဆေးရည်တင်မာနေတာကတော့၃လနီးပါးကြာမြင့်ခဲ့ပြီးဖြစ်ပြီးတော့ဒေသခံပြည်သူတော်တော်များများနေရဲစွန့်ခွာထွက်ပြေးတိမ်းရှောင်နေကြရတယ်လို့ဒီအပိုင်းတိုက်ပွဲတွေမှာစစ်ကောင်စီဘက်ကလေကြောင်းကနေတိုက်ခိုက်လို့အရက်သားတွေထိခိုက်သေးဆုံးတာတွေလည်းရှိပါရယ်ကချင်ပြည်နယ်ကဆေးရည်တင်မာမှုနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့ကိုစီသူကတင်ပြပေးထားပါရယ်
ဒီနေ့ဖေဖော်ဝါရီလ10ရက်နေ့မှာစင်ဘူမြို့ကို KIA နဲ့ပူးပေါင်းတပ်တွေကသိမ်းယူထားတာပါ။အဲဒီနောက်စင်ဘူမြို့နယ်3မိုင်ခန့်အကွာမှာရှိတဲ့စစ်ကောင်စီရဲ့ခလာရ111စခန်းကိုအကြိမ်ကြိမ်ထိုးစစ်ဆင်ပြီးတော့ဒီကနေ့မှာတော့အပီးတိုင်သိမ်းယူလိုက်တာဖြစ်ပါတယ်။စင်ဘူအခြေစိုက်ခလာရ111စခန်းသိမ်းယူလိုက်တာကို KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကအခုလိုအတည်ပြုပြောပါတယ
်။စင်ဘူစခန်းကိုဒီနေ့မနေ့ပိုင်းပေါ့နော်7နာရီကျော်မှာဒီအပိုင်းဒီပြရပြည်ဆိုရဲ့အတူတူချက်ရပါဘူး။ဒီကိုကိုတိုက်တာကတော့လပိုင်းစစ်ဆန်တဲ့ဒီကိစ္စကိုသိပါဘူး။ဒီကိစ္စတော့သုံးချက်လောက်ခြားတော့နော်။အဲဒီကနေ့ခုနကရင်းတိုင်းလောက်ကလေးကနဲ့အဲဒီကိစ္စလေးတွေတော့ပေါ့။ဆက်တနိုင်ပဲမှပြပါတယ်။ဒီပြရမှာဖြစ်ပါလေ။မအဲခြေရကအဲတင်းတဲ့တာရှိပါတယ်။
ဒီတပ်ပွဲအတွင်းမှာမိုးမောက်ခြေဆိုင်ခလာရ430တည်ရင်မှုကိုဖမ်းဆီးရမိပြီးတော့ခလာရ438တည်ရင်မှုကတော့လေကြောင်းကဘုံမှားကျဲတာကြောင့်ကြဆုံးခဲ့တဲ့အယုတ်လောင်းကိုတွေ့ရှိကြောင်းနဲ့ခလာရ141တည်ရင်မှုကတော့ပျောက်ဆုံးနေကြောင်းရှင်းန်းသတင်းရင်းမြစ်တွေကိုကိုးကားပြီးတော့သတင်းတွေမှာဖော်ပြတာတွေလည်းရှိနေပါတယ်။ဗိုလ်မှူးကြီးနော်ဘူးကတော့ထိခိုက်ကြဆုံးဆင်းရဲတဲ့ပတ်သက်လို့တီးကြပေးဖို့တာမရှိသေးတာကြောင့်ဒီသတင်းကိုအတိမပြုတ်နိုင်ကြောင်းပြောပါတယ
်။အဲ့ဒီဟာဒီကတော့ဒီပြည်ညမှာတော့ပေါ့ပေါ့ကတော့ဟိုလိုက်ပေါ်မှာကတော့မရှိဘူးအဲနောက်ဦးပြပြရတော့ပြည်ထမ်းနေတယ်ဆိုတာပြရတော့တက်တက်ပြပါတယ်ဒါမဲ့ကျွန်တော်တို့ဒီမှာပြေဖို့အဲဒီစစ်ဆက်တော့မရဘူးအဲ့ဒါတော့
ဒေတာရင်းသတင်းမီဒီယာတူကတော့စင်ဘိုဒေတာကံအများစုဟာဖေဗူလာတိုက်ပွဲဖြစ်ပွားကလေးကတင်းရှောင်ခဲ့ကြောင်းနဲ့ဒီလ25ရက်နေ့လေကြောင်းတိုက်ခိုက်တာကြောင့်ဒေသခံတူတည်ဆုံးပြီးတော့တူထိခိုက်ခဲ့ပြီးတဲ့နောက်ထပ်မံတင်းရှောင်တာတွေရှိကြောင်းပြောပါတယ
်။စင်ဘူမြို့ကအခြေအနေကတော့မြို့ပေါ်တိထပြီပေါ့နော်ဒီပါဆေးနေရတဲ့တိထပြီဆိုတော့အခု၃မိုင်တော့ village ခေါင်းကိုပြန်ရပြီဆိုတော့မြို့ကကလုံးတင်းပြီးနေတဲ့တဘောဖြစ်သွားပြီပေါ့။မြို့ပေါ်ကလူတွေကတော့ဟို FFR ဆေးနေတဲ့ကလေးကလည်းရှောင်ကြတယ်တူတူများများပေါ့နော်။တချို့ကျတော့အိမ်ဆောင်တွေဒါနေတဲ့ဟာတချို့ယူလာမှရှိနေလို့ကျတော့အဲ25ရက်နေ့လေကြောင်းနဲ့ဒါပြည့်ကလေးကလည်းပြန်ရှောင်သွားကြပြီပြောတယ်။တမျိုးလုံးပေါ့နော်။နစံလာနေညနေပိုင်းပေါ့နော်၃နာရီ၄နာရီတော့မှာ SN ရတဲ့ပုံဖြစ်ဘူးဒါပေမဲ့ဒီဆက်ကစားဒီကြောင်းနဲ့တပြည့်တော့ဒေတာကတယောက်တည်းလေတာမီပေါ့တာဖြစ်တော့တည်သွားလေအမေဖြစ်တော့တန်ရရတယ်ဟုတ်တယ
်လက်တလုံးမှာတော့ကချင်ပြည်နယ်မိုးမောင်မြို့နယ်ဝိုင်းမော်မြို့တွေမှာစီးရီးတက်မှမှုတွေဆက်ရှိနေပါတယ်စင်ဘူမြို့တိုက်ပွဲသတင်းနဲ့ပတ်သက်လို့စစ်ကောင်စီကသတင်းထုတ်ပြန်တာမတွေ့ရသေးပါဘူးခင်ဗျာ
ဒါကတော့ကချင်ပြည်နယ်စင်ဘိုမြို့အနီးမှာအခြေစိုက်တဲ့စစ်ကောင်စီရဲ့ခလာရ111တပ်စခန်းကို KIA နဲ့ပူးပေါင်းတပ်တွေကဒီကနေ့မနက်မှာအပိသက်သိမ်းယူလိုက်တဲ့သတင်းကိုစီသူတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ရခိုင်ဘက်ကစစ်ရေးအခြေအနေကိုတင်ပြပေးကြပါတယ်ရခိုင်တိုင်းရင်းသားလက်နက်ကိုင်ဖွဲ့အာရခတပ်တော် AA ကမကြသေးခင်ရက်တွေမှာအပြင်းထန်ထိုးစစ်ဆင်ခဲ့တဲ့ရခိုင်ပြည်နယ်အမ်းမြို့နယ်ကစစ်ဘက်ဆိုင်ရာအချက်အချာကျတဲ့နေရာမှာအခုနောက်ဆုံးမှာတော့တိုက်ပွဲတန်တွေမကြရတော့ဘူးလို့ဒေသခံတွေကပြောပါတ ယ်စစ်ကောင်စီရဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်အခြေဆိုင်ရာအမ်မြွနယ်ကဗျူဟာကုန်းမှာတိုက်ပွဲတန်ဆဲသွားပေမဲ့ဘူးသီးတောင်နဲ့တန်တွဲဘက်မှာတော့တိုက်ခိုက်မှုတွေကရှိနေတော့မယ်လို့ဆိုပါတယ်ရခိုင်ပြည်နယ်တဲကစီရေးပြည်ပခနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကနေပေးပို့ထားတဲ့သတင်းကိုအခြေခံပြီးကိုစံကျော်ပြောပြပေးပါမယ်ရှင်
စီရီအရအချက်ချကြတဲ့အမ်မျိုးနယ်တောဟင်းတောင်ပြွာကုန်းကိုအေအေတပ်ဖွဲ့ကလာနေချီအင်အားလုံးရင်းနဲ့ထိုးစစ်ဆင်တိုက်ခိုက်နေကြတာပါဒါပေမဲ့လည်းဒီအပိုင်းမှာတော့တိုက်ပွဲအပြင်းထန်ဖြစ်ပွားတဲ့အတန်မကြားတော့ဘူးလို့ဒီဒေသမှာအခြေဆိုင်တဲ့ရခိုင်အရေးတက်ကြွလှုပ်ရှားသူဦးထွန်းကြီးကပြောပါတယ
်တောဟင်းတောင်ပြွာကုန်းကိုဒီအေအေဖက်ကနေသိမ်းလိုက်ပြီလို့တော့မနေ့ကတည်းကသတင်းထွက်တယ်ပေါ့လေနော်အာမနေ့ကတည်းကသတင်းထွက်တယ်ပြီးတော့ဒီတောဟင်းတောင်ပြွာကုန်းခြေကဒီစိုးကလည်းဒီလက်နဲ့နဲ့အဲ့ဆက်ပြေးသွားတယ်ဆိုတဲ့သတင်းကတော့တွေ့နေတာမျိုးတွေတော့ကြားရပါတယ်။ဒါတော့ဒီနေ့ကတော့ဒီထပ်ပြီးတော့တင်နာမှန်တွေတော့ကြားရသေးတယ်ပေါ့လေ။ဒါပေမဲ့ဟိုဒီနေ့ဟိုတလောတုံးကလို့တော့ပြင်းပြင်းထန်ထန်ပိုက်မရှိတော့ဘူး။ဟိုလက်နေကတော့ပြင်းနေကြတော့မှာပဲဟောက်။
တောဟင်းတောင်ဘွာကုန်းကိုတင်ပိုက်လိုက်တယ်လို့ခမန်းချက်တွေထွက်ပေါ်နေပေမဲ့ AA ဘက်ကဒီကနေ့အထိသတင်းထုတ်ပြန်တာမရှိသေးပါဘူး။ AA ကအပြင်းထန်ထိုးစစ်ဆင်ခဲ့တဲ့ဒီနေရာဟာဒေတာတွင်းမှာစီရေးအရအချက်ချကြတယ်လို့ဦးထွန်းကျင်ကပြောပါတယ်။
တောဟင်းတောင်ဘွာကုန်းဆိုတာကတော့ဒီအန်ဌာနလျှောက်ရဲ့အဓိကဘွာကုန်းတစ်ခုပေါ့လေ။အဓိကဘွာကုန်းတစ်ခုဆိုတာကသူကအဲ့ပဝန်းကျင်မှာအမြင့်ဆုံးတောင်လေးဖြစ်တဲ့လင်းနေကြီးတခန်းအများကြီးကိုလည်းအဲ့ကျနေပဲ။တောက်လျှောက်ဒီဘက်မှာရှိတဲ့အရသာရွာတွေကိုနှိပ်ပြီးတော့ပြင့်နေတာကလည်းဒီတောင်းတောင်ပြွာကပဲဒီကပြင့်နေတာမျိုးဖြစ်တယ်ပေါ့လေဆိုတော့အမ်းမျိုးနေဆိုတာကတော့ဒီတောင်တွေပတ်ပတ်လေးဝိုင်းရံထားတဲ့တောင်ကြံပေါ့လေနော်ဒီရှမ်းဝမ်းချင်းမှာဒီဆောက်ထားတဲ့မျိုးဆိုရတာကကြတော့စည်ရည်အရကတော့တောင်းတောင်ပြွာကုန်းပြီးသွားတယ်ဆိုလို့ရှိရင်တော့အမ်းတက်တွေ့တော့ဒီအချိန်နေဆိုးသွားမဲ့သဘောပါရှိတယ်ပေါ့လေဒါလည်းနေကြီးတွေတော့တိုက်ပွဲတွေအများစုကဒီလည်းနေကြီးတွေပဲတောက်လျှောက်သုံးကြတာဆိုတဲ့အခါကျတော့ဒီလောက်မြင့်တဲ့ကုန်းပေါ်ကိုဆွန့်လှပ်လိုက်ရပြီဆိုလို့ရှိရင်တော့ဒီအမ်းမျိုးကိုဆွန့်လှပ်ဖို့အတွက်ကဟိုကျွန်တော်ထင်တယ်အရန်လွေသွားပြီပေါ့လေသိမ့်ဖို့အတွက်လေအဲ့ဘက်ကလည်းအမ်းမျိုးကိုသိမ့်မယ်ဆိုလို့ရှိရင်တော်တော်လွေသွားမဲ့သဘောမှာတော့ရှိတယ်လို့ပြောလို့ရပါတယ်
အမ်းမျိုးနဲ့အတွင်းမှာဒီကနေ့အထိတော့ပြစ်ခတ်တန်အချို့ကြားနေရဆဲဖြစ်တယ်လို့ဒေသခံတွေကပြောဆိုကြပါတယ်။ဒါပေမဲ့ပြီးခဲ့တဲ့လတွေကတည်းကအမ်းမျိုးနဲ့တစ်ခုလုံးကိုစစ်ရေးအရာစစ်ကောင်စီနဲ့အေအေတက်ကြားနှစ်ဖက်အပြန်အလှန်ပိတ်ဆို့ထားတာတွေကြောင့်ဒေသတွင်းစားနပ်ရိက္ခာနဲ့စေဝါတွေအခက်ကြုံနေရတယ်လို့ဒေသခံတွေကပြောဆိုကြပါတယ်။ဒါအပြင်ပြီးခဲ့တဲ့လတွေကတည်းကတိုက်ပွဲပြင်းထန်နေတဲ့ရခိုင်မြောက်ပိုင်းဘူးသီးတောင်မြို့နယ်မှာရှိတဲ့စစ်ကောင်စီတပ်စခန်းတွေကိုလည်းအေအေဘက်ကစစ်ရှိန်မြင့်ထိုးစစ်ဆင်တိုက်ခတ်နေတယ်လို့ဘူးသီးတောင်ဒေသခံတို့ကပြောပါတယ်
။ကျွန်တော်သိတဲ့လားဘူးကြောက်ချင်းတွေကတော့ဒီမျိုးအနေနဲ့ဝန်ကျင်လောက်မှာဖြစ်နေတယ်လို့ကျွန်တော်တို့သိရတယ်။တပ်ပွဲကတော့တော်တော်လေးပြင်းထန်တယ်ဒီစက်ကကဆင်းအားလို့တိုက်နေတာရှိတယ်လို့ကျွန်တော်သိရတယ်။တောက်လျှောက်ပဲကျွန်တော်တို့သိရသလောက်ဆိုရင်လေးရဲ့ဖိုက်တာတွေနဲ့လိုက်ပြင်းနေတာရှိတယ်။လမ်းကြီးတွေနဲ့လဲပိုက်နေတာတော့ရှိတယ်ကျွန်တော်သိရသလောက်ကတော့
ရခိုင်ပြည်နယ်ကတိုက်ပွဲတွေနောက်ဆုံးအခြေအနေနဲ့ပတ်သက်လို့လက်တလောစစ်ကောင်စီဘက်ကသတင်းထုတ်ပြန်ထားတာတော့မတွေ့ရသေးပါဘူး။စီရီတင်းမာနေတဲ့ဘူးသီးတောင်မှာတော့ဒေတာကန်တွေဘေးလို့ရတိမ်းရှောင်နေရတယ်လို့လဲကိုရန်တိမ်းရှောင်နေရတဲ့ဒေတာကန်တယောက်ကပြောပါတယ
်မြို့ပေါ်တိုက်တယ်နေဆိုရင်တော့ဒီကျွန်တော်တို့ရခိုင်လူမျိုးတွေနဲ့တခြားမျိုးတွေတခြားမျိုးတွေတော့မရှိကြတော့ဘူးအကိုရဲ့တကယ်တော့ဒီမွတ်စလင်တို့ရှိသေးတယ်မွတ်စလင်လူမျိုးတွေတော့ရှိသေးတယ်မြို့ပေါ်မှာအဲတချို့ပညာတဲ့မွတ်စလင်တွေကပညာတဲ့ဒီကြတော့မရှိကြတော့ဘူးဒီစကစားရဲ့နေပြီးတော့လက်ကိုက်တို့တို့ဆူရတဲ့မွတ်စလင်အုပ်စုတွေပြင်ဖြစ်တဲ့အဲ့ဒီမျိုးပေါ်မှာက
ဒါအပြင်ပူတိအောင်မျိုးပေါ်ကထွက်ပြေးလာကြသူတွေဟာနီးစက်ရလွတ်မြောက်ကြေးရွာတွေမှာခိုးလုံနေကြပြီးတောက်တုံးရီနဲ့စားနေခါတွေအတော်အခက်ကြုံနေရတယ်လို့သူကဆက်ပြောပါတယ
်ခုအချိန်မှာကြတော့ဒီဖြစ်ပြနေကြတဲ့ပြည်သူတွေအနေနဲ့ပူတိအောင်မျိုးနေဖေးမှာတော့ဒီလက်မြောက်ဒေသတွေမှာတော့ရှိကြတယ်အဲတချို့ဆိုရင်ရင်ကုန်ပြေးကြတာတော့ရှိတယ်လက်မြောက်ကစားမှရှိရတယ်လို့လည်းနေနေကြတော့ဒီကျေးရော်တွေမှာကြတော့အခုနေရသည်ဆိုတော့ရေရှားပေါ်မှုပြဿနာကြုံရတယ်။နောက်ပြီးတော့ဒီစားနေရက်ခါပေါ်တော့ကျွန်တော်တို့မရှိချင်းသားတွေကတော့ဒီဇာဝနေရေးအတွက်တော်တော်လေးရုန်းကန်ပြီးစားနေရတာရှိတယ်။တခုဆိုရင်အငဲ့ပေးဆိုက်တော့မဲ့ခြေနေကိုရောက်နေပြီကွယ်
။ပြီးခဲ့တဲ့2023ခုနှစ်နိုဝင်ဘာလကစတင်ခဲ့တဲ့ရခိုင်တိုက်ပွဲဟာဒီကနေ့အထိမြို့နယ်အချို့မှာပြင်းထန်နေဆဲဖြစ်ပါတယ်။ရခိုင်တောင်ပိုင်းကတန်တွဲမြို့နယ်မှာလည်းဒီကနေ့နှစ်ဖက်တိုက်ပွဲတွေပြင်းထန်နေဆဲပါ။အေအေဘက်ကတော့တိုက်ပွဲကာလတစ်လျှောက်လုံးရခိုင်ပြည်နယ်ကမြို့နယ်၈ခုနဲ့ချင်းပြည်နယ်ကပလောဝမြို့နယ်တွေကိုသိမ်းပိုက်ထားပြီးဖြစ်တယ်လို့ကြံတဲ့မြို့နယ်တွေအားလုံးကိုသိမ်းပိုက်သွားမယ်လို့လည်းထုတ်ပြန်ကြေညာထားပါတယ်ခင်ဗျာ။
ဒါကတော့ရခိုင်ဘက်ကစီရေးအခြေအနေကိုကိုစံကျော်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့တင်းနှာညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍအစီအစဉ်တွေကိုရှုစားနာဆင်ရဖို့ရှိပါတယ်ရှင်။
VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/burmeseviewnews မှာ join လုပ်ပြီးချိတ်ဆက်လိုက်တာနဲ့ထိတ်တန့်ရောက်သတင်းတွေကိုဖြန့်ချိချိန်နဲ့တပြိုင်နက်တည်းရရှိနိုင်ပါပါ VOA Telegram တရားဝင်စာမျက်နှာက VOA Burmese ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာသတိပြုစီချင်ပါတယ်ရှင်ပြည်ထောင်စုနဲ့ပြည်သက်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ
်။မင်္ဂလာညချမ်းပါတော်ရရှင်များရှင်အခုဒုတိယပိုင်းနိုင်ယူကမှာတော့အရင်ဦးဆုံးဆက်သွယ်မေးမြန်းခန်းကိုတင်ဆက်ပေးကြပါမယ်။ယူကရိန်းဖြစ်စဉ်ကိုကိုးကားပြီးတော့မြန်မာစစ်ကောင်းဆောင်တွေကိုနိုင်ငံတကာရာဇဝတ်တရားရုံးမှာတရားစွဲဆိုလို့ရနိုင်ပါတယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ဦးကျော်မိုးထွန်းက VOA ကိုပြောပါရယ်။ဒီလိုမျိုးနိုင်ငံတကာကတရားစီရင်စနစ်တင်တဲ့အတူကုလသမဂ္ဂရဲ့ရန်နရာအောက်ကနေအရေးယူလို့ရနိုင်တဲ့လမ်းကြောင်းတွေကိုတမ္မတ်ကြီးဦးကျော်မိုးထွန်းကပြောသွားတာဖြစ်ပါတယ်။ VOA မြန်မာပိုင်းကကိုငိမ့်ချန်းအေးကဇွန်ကနေတဆင့်ဆက်သွယ်မေးမြန်းထားပါတယ
်။ခင်ဗျာအခုနောက်ဆုံးအပိုင်းကတော့အခုတလုံးမှာပဲအဲလူခွေကောင်စီကပေါ့နော်လက်နက်နဲ့လင်းစီပိတ်ပင်မှုသဘောတူတဲ့ကိစ္စဖြစ်လာပါတယ်ဗျာ။ဖွဲ့ဝင်နိုင်ငံအားလုံးပေါ့နော်၄၈နိုင်ငံဆိုပြီးတော့ကျွန်တော်နားလည်ပါတယ်ဗျာ။ဒါကအလုံးတောင်းဆိုနေကြတဲ့ပေါ့နော် DNC ရှော့ချတာလက်နဲ့မပန့်ဘူးတာပေါ့နော်အဲ့တော့ဒါမျိုးတွေရက်တန့်သွားဖို့အတွက်ခြေလှမ်းပေါ့နော်အောင်မြင်မှုခြေလှမ်းလို့ပြောလို့ရလားခင်ဗျ
ဟုတ်ကဲ့ပထမဆုံးပေါ့နော်ဒီလူခွင့်ရေးကောင်စီမှာမြန်မာနိုင်ငံပေါ့နော်ဒီလိုမျိုး match လာက EU ကဥဆောင်တင်သွင်းတဲ့အဲ resolution ပေါ့နော်ဆိုတော့ပုံမှန်အဖြစ်ပေါ့နော်အချို့နိုင်ငံတွေကမဲခေါ်တဲ့ဥစ္စာတွေရှိတယ်ပေါ့နော်အဲဟို EU နဲ့ OIC ပေါင်းပြီးတင်တဲ့ resolution ဆိုတော့ပုံမှန်အဖြစ်အဲဟိုမဲမခွဲဝဲနဲ့အတူပြုတယ်ပေါ့နော်အခုဒီ match လာမှာလုပ်တဲ့အခုပြီးခဲ့အခုရက်ပိုင်းမှာပေါ့နော်အတူပြုလိုက်တယ်လူခွင့်အေးကောင်စီမှာအတူပြုလိုက်တဲ့ဆုံးဖြတ်ချက်ဆိုရင်မဲမခွဲဝဲနဲ့အတူပြုလိုက်တာဖြစ်တယ်ပေါ့နော်ဒါကဒါကြိုဆိုရမယ့်အချက်ဒါကြောင့်လူခွင့်အေးကောင်စီအဖွဲ့ဝင်တွေအားလုံးကျေးဇူးတင်တယ်ပေါ့နော်မဲမခွဲဝဲနဲ့အတူပြုလိုက်တဲ့အတွက်ကြောင့်ဒါကြောင့်ပေါ့နော်အခုဟိုဒီဆုံးဖြတ်ချက်မှာပါတဲ့ဥစ္စာပေါ့နော်ဆုံးဖြတ်ချက်မှာပါတဲ့ဥစ္စာတွေကြည့်ရင်တော့မဲမခွဲပဲနဲ့အတီးပြုတ်လိုက်ပြီးဆိုရရပေါ့နော်တော်တော်များများဟိုပေါ့နော်ဟိုဖေတာလောက်လာရလို့ပြောရမှာပေါ့နော်ဟိုအရန်ပြင်းတဲ့ဥစ္စာတွေတစ်ဖေးနဲ့ short လာရလို့ပြောရမှာပေါ့နော်အဲ့ဒီ short လာတဲ့အထဲမှာကျွန်တော်တို့အမြဲတမ်းတောင်းဆိုနေတဲ့ခုနပြောနော်ဒီ arms embargo ကိစ္စတွေဒီလိုမျိုးပေါ့နော်လေရင်စီတင်သွင်းတဲ့အဲကိစ္စတွေเนี่ยปัดแต่ element สิปะเนาะเจนเราโหลลาได้ language อันใดတော့မဟုတ်တော့မဟုတ်ပါဒါပေမဲ့လည်းဒီလိုမျိုး element สิပါလာတဲ့ဥစ္စာကဒါဟိုဒါတိုးတက်မှုလို့ဟိုကျွန်တော်မြင်နေအဲ့ဒါအရန်ကောင်းတယ်အဲ့ဒီလူခွင့်ရေးကောင်စီမှာပါတဲ့ element สิရတော့ပေါ့เนาะဘယ်လိုပဲဖြစ်ဖြစ်ဒီ New York ဘက်ဘိုင်းမှာရှိတဲ့ mechanism တွေပေါ့เนาะဒီမှာ General Assembly ရှိတယ်အဲနောက်ပြီးတော့လုံခြုံရေးကောင်စီရှိတယ်ပေါ့เนาะအဲ့ဒီအတွက်ကိုကားလို့ရနိုင်တဲ့ပေါ့နော်ဆုံးဖြတ်ချက်အစိုးတခုဖြစ်တဲ့အတွက်ကြောင့်ကျွန်တော်ကတော့တိုးတက်မှုတခုအဖြစ်မြင်တယ်ဒါကိုကျွန်တော်တို့ကောင်းကောင်းပေါ့နော်အသုံးပြုသွားဖို့လိုမယ်နိုင်ငံအနေနဲ့လည်းပေါ့နော်ဒီမှာပါတဲ့အချက်လက်တွေကိုတတ်နိုင်လို့များဒီထက်ပိုပြီးတော့အားကောင်းကျွန်တော်တို့ဆက်လက်ဆောင်ရွက်သွားဖို့လိုမယ်ပေါ့နော်ဒါကြောင့်ကျွန်တော်လူမျိုးကောင်စီလူခွင့်ကောင်စီအဖွဲ့ဝင်တွေကိုကျေးဇူးတင်တယ်အဲနောက်ပြီးတော့ဒီအထူးဖြင့်ဒီလူမျိုးဆုံးဖြတ်ချက်အစိုးကိုမဲမခွဲပဲနဲ့အတည်ပြုနိုင်ခဲ့တာဟုတ်တယ်ပေါ့နော်ဒီဥဆောင်တင်သွင်းတဲ့အဲ EU delegation ကိုလည်းအဲကျေးဇူးအထူးတင်တယ်ပေါ့နော်ဒါကြောင့်ဒါကြိုဆိုရမယ့်ကိစ္စတစ်ခုလို့တော့ကျွန်တော်မြင်ပါတယ်ခင်ဗျဟုတ်ကဲ့ကျေးဇူးပါခင
်ဗျဟုတ်ကဲ့ဒါကိုလက်တွေ့အကောင့်ထဲပေါ်ဖို့ကြောက်ရောဘယ်လိုအကောင့်ထဲပေါ်နိုင်လဲခင်ဗျတကယ်တားမြစ်နိုင်မှုတကယ်ပိတ်ပင်နိုင်မှုအတွက်ဘယ်လိုအကောင့်ထဲပေါ်နိုင်ပါလဲခင်ဗျ
လူခွင့်ရေးကောင်စီရဲ့ဆုံးဖြတ်ချက်တွေအကုန်လုံးကတော့ဗောနော် legally binding တော့မရှိပါဘူးเนาะဒါပေမဲ့လည်းကျွန်တော်တို့ဒါကနိုင်ငံတွေကနေပြီးတော့အတည်ပြုထားတာဖြစ်တဲ့အတွက် morally binding ရှိတယ်ဗောနော်ကျွန်တော် politically binding လည်းရှိတယ်ဗောနော်ဘာလို့ဆိုတော့ဒါကိုးကားလို့ရတဲ့ဥစ္စာဗောနော်ဒါကြောင့်ဒီအကောင့်ထဲပေါ်မှုအပိုင်းပါဗောနော်အကောင့်ထဲပေါ်တဲ့နိုင်ငံတွေကတော့တိတိကျကျပေါ်သွားလို့ရမယ်ဒီ account ထဲမဖော်တဲ့နိုင်ငံတွေမဖော်ရင်ဘာဖြစ်မလဲဆိုတော့မေးခွန်းတော့ရှိတာပေါ့နော်ဆိုတော့ဒီလူခွင့်ရေးကောင်စီရဲ့ဆုံးဖြတ်ချက်အဆိုဖြစ်တဲ့အတွက်ကြောင့်တော့ account ထဲမဖော်တဲ့လူတော့အရေးကြီးလို့တော့မရဘူးပေါ့နော်ဒါပေမဲ့ကျွန်တော်တို့ဖိအားတော့ပေးလို့ရတယ်ဒီအထူးသဖြင့်ပေါ့နော်လူခွင့်ရေးကောင်စီအဖွဲ့ဝင် နိုင်ငံနေဆိုရင်တော့ပို့ပြီးတော့ဖိအားပေးလို့ပို့ကောင်းတာเนาะဘာဆိုတော့ဒီထဲမှာလည်းကျွန်တော်တို့အင်ကြီးချင်းနိုင်ငံတွေလည်းပါနေတာဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ဓာရီကိုပေါ့เนาะထောက်ပြပြီးတော့အာသူတို့ကိုဟိုဟိုဖိအားပေးလို့ရမယ်အဲနောက်ပြီးတော့ပေါ့เนาะအဲ့ဒီမှာပါတဲ့စာသားတွေကိုကျွန်တော်တို့ခုနအရှိန်မှာပြောလို့ဒီဘက်ဒီမှာကျွန်တော်ပြန်သုံးလို့ရအောင်ကျွန်တော်လုပ်လို့ရမယ်เนาะဒီလိုမျိုးနဲ့အဲကျွန်တော်တို့ဒီဆုံးဖြတ်ချက်အစိုးပေါ့เนาะအဲကျွန်တော်ပို့ပြီးတော့အားကောင်းလောက်လာနိုင်လို့တော့အဲကျွန်တော်မြင်ပါခင်ဗျဟုတ်ကဲ့
ဟုတ်ကဲ့အလားတူဆုံးဖြတ်ချက်မျိုးကိုဒီဘက်လုံခြုံရေးကောင်စီမှာဆိုရင်ရောဖြစ်လာနိုင်ခြေရှိလားဗ
ျလုံခြုံရေးကောင်စီရဲ့ဥစားတော့ပေါ့နော်အဲဒီ setting ကတော့လူခွင့်ရေးကောင်စီရဲ့ setting နဲ့တော့နည်းနည်းလေးတော့ကွာတာပေါ့နော်အဲဒါကြောင့်လုံခြုံရေးကောင်စီမှာအထူးဖြင့် P5 ရှိနေတယ်ပေါ့နော် P5 ရှိနေတဲ့အတွက်ကြောင့် P5 မှာကျွန်တော်တို့ဒီ video power ရှိတဲ့လူတွေပေါ့နော်သူတို့ရှိတဲ့အတွက်ကြောင့် pass ဖြစ်နိုင်ဤမဖြစ်နိုင်ဤဆိုတဲ့ဥစ္စာကတော့ခုနဒီလိုမျိုးမူကျန်းကိုပေါ့နော်ဆုံးဖြတ်ချက်အစိုးမူကျန်းကိုတင်တဲ့အခါအဲ့မှာဆွေးနွေးတဲ့အပေါ်မူတည်ပြီးတော့မှပဲကျွန်တော်တို့ပြောနိုင်တဲ့ဥစ္စာမျိုးရှိတယ်ပေါ့နော်တချို့ဥစ္စာတွေမှာကြတော့ကြိုပြောရတာလည်းနည်းနည်းခက်တယ်ပေါ့နော်။ဘာလို့ဆိုတော့ကျွန်တော်အရှိမပြောခဲ့လို့ပေါ့နော်။ဒီဥပမာအာကျွန်တော်2020ဇူလိုင်လောက်အတည်ပြုခဲ့တဲ့ဆုံးဖြတ်ချက်အဆိုဆိုရင်အဲကျွန်တော်တို့ကန့်ကွက်မလားအဲဂျားနေမလားဆိုတဲ့ဥစ္စာတော့ last minute ကြာမှာပဲတိကျရတဲ့ဥစ္စာတွေဖြစ်တဲ့အတွက်ကြောင့်ပေါ့နော်။ဒါကြောင့်ကျွန်တော်လုတ်ဆရာရှိတာပဲလုတ်သွားဖို့လုပ်မယ်ပေါ့နော်။ဘယ်လိုဖြစ်လာမလဲဆိုတဲ့ဥစ္စာတော့တကယ်အဲ action ယူတဲ့အချိန်မှပဲကျွန်တော်ပြောလို့ရပါမယ်ခင်ဗျာ။ဟုတ်ကဲ့
ဟုတ်ကဲ့ဗျဒါဆိုရင်တော့တနည်းရပါတော့အားလုံးတက်ကြွလှရှားသူတွေလည်းပြောကြတဲ့ဒီတနည်းကတော့ဒီစစ်တပ်ကကျူးလွန်နေတဲ့ရာဇဝတ်မှုလိုနိုင်ငံတကာစောင့်ကြည့်သူတွေကဆွဆွဲကြတဲ့အခြေအနေတွေပေါ့နော်အဲ့အတွက်လုံခြုံရေးကောင်စီကိုမဖြတ်ဘဲတခြားနည်းလမ်းပေါ့နိုင်ငံတကာတရားရုံးလိုမျိုးကနေပြီးတော့အဲတဝိုက်တဲ့နည်းနဲ့အရေးယူဖို့ဖြစ်လာနိုင်ကြရောဘယ်လိုရှိပါလဲဗ
ျဟုတ်မဖြစ်နိုင်ဘူးလို့တော့ဘာမှဘယ်យ៉ាងမှပြောလို့မရပါဘူးပေါ့နော်ဟိုကျွန်တော်တို့ဒီ ICC မှာပေါ့နော်မြန်မာကိစ္စပေါ့နော်အာရှိထားပြီးသားဖြစ်တယ်ပေါ့နော်မြန်မာကိစ္စရှိထားတယ်ဆိုတဲ့ဥစ္စာမှာဒီဘင်္ဂလားဒေ့ရှ်ကနေပြီးတော့ပေါ့နော်အဲဟိုဆွဲထားတဲ့အမှုရှိတယ် ICC မှာဆိုတော့မြန်မာနိုင်ငံကတော့ကျွန်တော်အခုလောလောဆယ်ချီပေါ့နော် Rome Statute ကိုလက်မှတ်မထိုးရသေးဘူး ICC အဖွဲ့ဝင်မဟုတ်ဘူးပေါ့နော်ဒါပေမဲ့ကျွန်တော်တို့ဒီ NUG အနေနဲ့2021ဒုံးကပေါ့နော်ကျွန်တော်တို့ဒီကျွန်တော်တို့မြန်မာနိုင်ငံကိုဒီ article 12.3 Rome Statute ရဲ့ပေါ့နော် article 12.3 အောက်ကနေပြီးတော့ဒီ ICC ရဲ့ jurisdiction ရှိပါတယ်ဆိုတဲ့ဥစ္စာကိုကျွန်တော်တို့ declare လုပ်ထားတာရှိတယ်ဘူးဒါကိုအသုံးပြုပြီးတော့လည်းအဲ action ယူလို့ရတယ်အဲနောက်ပြီးတော့ပေါ့နော်အခုဒါကျွန်တော်တို့အရှိမလဲဥပမာ precedent ရှိတယ်လို့ပြောလို့ရအောင်နော်ဘာလို့ဆိုတော့ Ukraine ကိစ္စဆိုရင်လည်းဒါ Ukraine က ICC ရဲ့အဖွဲ့ဝင်နိုင်ငံမဟုတ်ဘူးဒါပေမဲ့သူက12.3အောက်ကနေပြီးတော့အဲသူ case ကို ICC မှာအာကြားနာလို့ရတဲ့အနေအထားမျိုးရှိတယ်ပေါ့နော်ဒါကြောင့်ကျွန်တော်တို့ကိစ္စကလည်းအရှိမ precedent ရှိပြီးတဲ့ဖြစ်တဲ့အတွက်ကြောင့်ပေါ့နော်ဒီလောက်ပေါ့နော်ဒီပြည်သူတွေပေါ့လူမဆန်စွာပေါ့နော်ဒီ international crime တွေကျူးလွန်နေတဲ့အဲဒီမအားလားနဲ့အပေါင်းပါတယ်အဲသူတို့ကိုတကယ်ဘောနော်ရေးယူအပြစ်ပေးဖို့ကအချိန်ကလွန်အောင်လွန်နေပါဘူး။ဒါကြောင့်နိုင်ငံတကာအတိုင်းဝိုင်းနေတယ်ဘောနော်ဒီလိုလမ်းကြောင်းတွေအားလည်းရှာတင်ပါလေ။ကျွန်တော်တို့ဟိုဒါကြောင့်မို့လို့ဘောနော်ဟိုယူကရိန်းရဲ့ဥပမာကိုယူပြီးတော့ကျွန်တော်တို့ကိစ္စအားလည်းဆောင်ရွက်လို့ရတဲ့အရာတစ်ခုလို့ဟိုပြောလို့ရတယ်နော်။ဒါကျွန်တော်တို့ကိစ္စဆိုကျွန်တော်ပြည်သူတွေကအရန်ကိုတောင်းဆိုနေတဲ့အရာဘောနော်။ဘာလို့လဲဆိုတော့ဒီလိုဆောင်ရွက်ပေးခြင်းအပြင်ကျွန်တော်တို့ပြည်သူတွေကိုလည်းကာကွယ်ပေးရရောက်တယ်ကျန်းဖက်မှုတွေပေါ့နော်ဆက်မဖြစ်အောင်လဲတားဆီးပေးရရောက်တယ်ပေါ့ဒါကြောင့်ဒီလိုကိစ္စကအာကျွန်တော်တို့တွေအနေနဲ့တော့တိုက်တွန်းတော့တိုက်တွန်းနေမှာပေါ့နော်ဒါကြောင့် ICC အနေနဲ့လဲပေါ့နော်ဒါဟိုလက်ခံလာအောင်အာသူတို့ဤသူတို့ဟန်နဲ့လဲစဉ်းစားလို့ရတဲ့အနေအထားမျိုးရှိပါတယ်ဒါကြောင့်ဒါဟိုတော့လဲကျွန်တော်တို့အားလုံးဝိုင်းပြီးတော့ပေါ့နော်ဟို NUG ကလည်းပြောထားတာရှိတယ်ကျွန်တော်ဒါဟိုလဲထပ်တွန်းသွားဖို့လဲရှိတယ်အဲနောက်ပြီးတော့ဒီအခုလိုမျိုးပြည်သူတွေ CSO တွေ NGO တွေကနေပြီးတော့ပို့ပြီးတော့ပေါ့နော်ကျွန်တော် NGO ကထုတ်ထားတဲ့အတန်ကိုပို့အားကောင်းအောင်လုပ်လိုက်ခြင်းအားဖြင့်ပေါ့နော်ကျွန်တော်တို့သွားလို့လဲလမ်းကြောင်းရောက်မယ်လို့တော့ ကျွန်တော်ယူဆပါတယ်ဒါကြောင့်ကျွန်တော်တို့ဒီလမ်းကြောင်းကလည်းကျွန်တော်တို့ဆက်တွန်းသွားဖို့လိုပါမယ်ပေါ့နော်ဒီလုံခြုံရေးကောင်စီရဲ့အဲက refer လုပ်အားမှာအချိန်ကိုစောင့်နေရင်တော့ကျွန်တော်ဘလောက်ရှိမှမသိဘူးဒါကြောင့်ကျွန်တော်ရှိသမျှ parallel ပေါ့နော်နှစ်လမ်းပဲရှိရှိသုံးလမ်းပဲရှိရှိလေးလမ်းပဲရှိရှိပေါ့နော်အဲရှိသမျှလမ်းတွေကိုကျွန်တော်တို့အသုံးပြုပြီးတော့ဒီကျွန်တော်တို့ဒီလူတွေပေါ့ဟိုဒီကျူဒီတကယ်မတရား atrocity တွေကိုကြီးလွန်နေတဲ့ကျူးလွန်ခဲ့တဲ့အဲဒီမာလာနဲ့အပေါင်းပါတွေကိုတော့ပေါ့နော်ကျွန်တော်တို့ဟိုဒီ ICC မှာတော့ခုံလုံးကတော့တကယ်ကိုတင်တင်နေတဲ့အရာတစ်ခုဖြစ်ပါတယ်လို့တော့ကျွန်တော်ပြောလိုပါတယ်ခင်ဗျ
ဟုတ်ကဲ့ဗျအခုနောက်ဆုံးမိကောအနေနဲ့ပေါ့နော်ဒီအခုကုလသမဂ္ဂဆင်မြက်ပေါ့နယူးယောက်ဆင်မြက်အထူးသဖြင့်တော့ကုလသမဂ္ဂလုံခြုံရေးကောင်စီဆင်မြက်မှာရှေ့အလားလာပေါ့နော်မြမအရေးအတွက်ဆိုရင်အဲဒီနှစ်ထက်မှာပဲဖြစ်ဖြစ်ရှေ့အလားလာကဘယ်လောက်ထိမျောလင့်လို့ရမလဲဘာတွေဆက်လုပ်ဖို့မြင်ရလဲခင်ဗျ
အခု open briefing ဖြစ်သွားတဲ့ဥစ္စာပေါ်ဟိုပဲထောက်ရှုပြီးတော့ပေါ့နော်ကျွန်တော်တို့အဲ့ဒီရဲ့နောက်ဆက်တွဲအနေနဲ့ပေါ့နော်ဒီဆုံးဖြတ်ချက်အစိုးချနိုင်ဖို့အတွက်ကိုဟိုကျွန်တော်တို့ UK ကတော့ ban ဟိုတာပေါ့နော်ဆိုတော့ UK နဲ့အတူပေါ့နော်အခြား US တို့ပေါ့နော်အခြားနိုင်ငံတွေပေါ့နော်ပြင်သစ်တို့ပါအပါအဝင်အခြားဟိုရွေးကောက်ခံနိုင်ငံတွေပေါ့နော်ကျွန်တော်တို့အာရှဆိုရင်ကျွန်တော်တို့ဟိုဂျပန်ရှိတယ် ROK ရှိတယ်ပေါ့နော်ဒီဘက်ဥရောပဆိုရင်မော်တာရှိတယ်အဲကျွန်တော်တို့အဲဆလိုဗီးနီးယားရှိတယ်ပေါ့နော်အဲဒီဘက်အာဖရိကမှာဆိုရင်လည်းပေါ့နော်အာဖရိက၃နိုင်ငံအဲဖြစ်တဲ့အယ်လ်ဂျီးရီးယားရှိတယ်စီရီယိုလီယွန်ရှိတယ်မော်ဇမ်ဘစ်ရှိတယ်ပေါ့နော်ဆိုတော့အဲနောက်ပြီးတော့ဒီဘက်လက်တင်အမေရိကမှာဆိုရင်လည်းပေါ့နော်အီကွေဒေါ်ရှိတယ်ဂယာနာရှိတယ်ပေါ့နော်ဆိုတော့အဲ့ဒီနိုင်ငံတွေကပြောကြားချက်တွေကိုပြန်ထောက်ရှုရင်ပဲပေါ့နော်နိုင်ငံအများစုကတော့ကျွန်တော်တို့ပေါ့နော်တကယ်ဟိုမော်တာဆိုရင်လည်းတကယ်ကိုဒီပြတာတာပြောရပါတော့เนาะဒီကျွန်တော်တို့ဒီ decisive ဖြစ်တဲ့ action ယူဖို့လိုနေပြီယူဖို့ယူပါဆိုတဲ့ဥစ္စာကသူမိကုံးมาလဲပေါ့เนาะတိုက်တွန်းသွားတာရှိတယ်เนาะဒါကြောင့်အဲကျွန်တော်တို့အနေနဲ့ဒါကတော့ကျွန်တော်တို့အတွက်ရောင်းဟိုပေါ့เนาะဟိုရောင်းနေတစ်ခုလိုပဲလို့တော့ပြောလို့ရမယ်အဲအဲ့ဒီကနေတဆင်ပေါ့เนาะဖွဲ့ဝင်နိုင်ငံနေနေနဲ့အခု UK လို US တို့ဥဆောင်လုပ်နေတဲ့ဒီဆုံးဖြတ်ချက်အစိုးမူချမ်းကိုတင်ထိုင်အောင်အတွက်ပေါ့နော်လုံခြုံရေးကောင်စီအဖွဲ့ဝင်တွေကဝိုင်းပြီးတော့ဆောင်ရွက်ပေးတယ်ဆိုရင်တော့ဒါတစ်ဖြည်းနဲ့အချိန်ရလာမယ်ဥစားရှိတယ်ပေါ့နော်ဘယ်တော့ဘယ်အချိန်မှာဆုံးဖြတ်ချက်ချနိုင်လဲဆိုတော့ဘူလောလောဆယ်မှာတော့ပြောလို့ခက်တယ်ဒါကြောင့်ကျွန်တော်တို့အနေနဲ့တော့ဆက်ပြီးတော့ဒီဆုံးဖြတ်ချက်ချနိုင်အောင်တော့ဆက်ပြီးတော့တွန်းအားပေးသွားမှာပါမယ်ဆက်ပြီးတော့ပေါ့နော်လိုအပ်တဲ့အခန့်ကဏ္ဍအနေပြီးတော့ပါဝင်ဆောင်ရွက်ပါဖို့ရှိပါမယ်ခင်ဗျာဟုတ်ကဲ့ကျေးဇူးပါခင
်ဗျာအမကြီးခင်ဗျာ
ကျေးဇူး
များတင်ပါတယ်အချိန်အများကြီးပေးပြီးတော့ဖြစ်ကြပြီးတဲ့အတွက်ကျေးဇူးများတင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါခင်ဗျာ
ဒါကတော့ကုလသမဂ္ဂကြီးဦးကျော်မိုးထွန်းကိုကိုငင်းချမ်းအေးကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့စီးပွားရေးခန္ဓာကိုတင်ဆက်ပေးကြပါတယ်တိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်ထဲမှာကုန်စည်တည်ယူပို့ဆောင်ရေးလမ်းကြောင်းတွေပိတ်ဆို့နေတာကြောင့်ဒေတာရင်းမှာကုန်စည်ရှားပါပြီးတော့ဈေးကြီးမှုတွေနဲ့ရင်ဆိုင်နေရပါတယ်။ဒီအခက်အခဲကိုနယ်စပ်ကုန်သွယ်ရေးတွေကနေတဆင့်ဒစိမ့်တပိုင်းဖြေရှင်းနိုင်ရေးပြည်နယ်တွင်းမှာမျှော်လင့်နေကြပါတယ်။ဒီသတင်းပတ်ရဲ့စီးပွားရေးအစီအစဉ်မှာမတ်သိန်ကီထိုက်တင်ပြပေးထားပါတယ်။
ရခိုင်ပြည်နယ်တဝမ်းမှာတော့စစ်ကောင်စီတပ်ဖွဲ့တွေနဲ့ရခိုင်တပ်တော်ကနေအာရခတပ်တော်အဖြစ်နာမည်ပြောင်းထားတဲ့ AA တပ်တွေကြားတိုက်ပွဲတွေကပြည်နယ်တောင်ပိုင်းကတန်တွဲတောင်ခုတ်နောက်ကုန်းသွေးရေးစခန်းတွေရှိရာမောင်တော်ဘူးဒီတောင်တို့မှာလည်းရှိနေပါတယ်တိုက်ပွဲတွေအေးသွားတဲ့ဒေသတချို့မှာတော့စစ်ရှောင်းတွေနေရာရင်းကိုပြန်ကြပေမဲ့စစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုတွေကစိတ်မချရတဲ့အနေအထားဖြစ်တယ်လို့ပြည်သူ့လွတ်တော်အမဟောင်းဦးဖေတန်းက VOA ကိုပြောပါတယ်
တောင်ရည်တွေကတော့ဟိုသူတို့ကတော့မျောလင့်ချက်ကမကြခင်အဲဒီတိုက်ပွဲတွေပြီးသွားပြီမြေပေါ့အဲတချို့လည်းပြီးသွားတဲ့အခါမှာကိုမျိုးကိုရွာကိုဟိုပြန်လာကြတယ်ပေါ့နော်အဲဒါမဲ့သူတို့ရဲ့စစ်ကောင်စီဘက်ကလည်းလူရင်နဲ့အဲအဲ့ဒီမျိုးကိုမထိန်းထားသူများထိန်းချုပ်ထားတဲ့နေနေတွေပေါ့ပြည်တွေအေဘကထိန်းချုပ်ထားတဲ့နေနေကိုလာပြီးတော့ဟိုမသိရင်အခါမသိရင်မသိတယ်လို့သူထင်ရင်ထင်တယ်လို့ပေါ့တော့ဒီရင်နဲ့ဘုံကျဲတာတို့အမြောင်းနဲ့ပြစ်တာတို့အဲ့လိုမျိုးရှိတယ်ဒါကြောင့်တော့မျိုးတွေကိုပြန်ပြီးတော့မဝင်ရဲသေးဘူးပေါ့နော်အဲ့လိုအော်ရှင်မျိုးရှိတဲ့အခါမှာအာသူတို့ကနိစ္စရာရှင်မျိုးသားရှင်တွေအဲနိစ္စရာခင်မင်းမှုရှိတဲ့သူတွေစီမှာအာအဲ့လိုပဲခုအောင်ပြီးတော့ပေါ့နော်အာသူတို့စီမှာအပြင်ဆောင်ပြီးတော့နေကြရတယ်ဒီသူတွေဒီလုံးဝအခက်အခဲရှိတဲ့အောက်ရှင်
ဒီလိုဆိုရင်တော့ဒါရွာရွာကကျွေးမွေးထားတာပေါ့စိတ်နဲ့ရှင်ကဒါပေမဲ့ရေရှိတော့အဲ့လိုခက်ခဲယူရတော့ရေရှိတော့ခံနိုင်မှာမဟုတ်ဘူးပေါ့နော်
တန်တွဲနဲ့တောင်ခုတ်တို့မှလည်းတိုက်ပွဲတွေပြင်းထန်နေတဲ့အကြောင်းတန်တွဲဒေသခံအမျိုးသမီးက VOA ကိုပြောပါတယ
်။အော်လီယင်ကလည်းဟုတ်လီယင်ကလည်းအခုလက်ရှိဒီတိုက်ပွဲရှိနေတဲ့ပတ်ဝန်းကျင်မှာလည်းလီယင်နဲ့ဘုန်းကျဲတာတို့ဘာလို့တော့ရှိပါလဲဟုတ်မြို့ပေါ်မှာတော့လီယင်ဝဲတာရှိရဲဒါပေမဲ့ဒီဘုန်းကျဲတာတို့ဘာလို့တော့မသိပါဘူးမရှိပါဘူးဟုတ်
ကုလသမဂ္ဂလူခွေမဟာမင်းကြီးယုံကတော့ရခိုင်ပြည်နယ်တွင်တိုက်ပွဲတွေဟာလူမျိုးရေးတင်မာမှုတွေထပ်ပြီးတော့ပေါ်ပေါက်လာမယ်အရှိကိုသတိပေးထားပါတယ်။ကုလသမဂ္ဂလူခွေမဟာမင်းကြီးယုံပြောခွင့်ရဂျယ်ရမီလော်ရန့်စ်ကကုလသမဂ္ဂသတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ်။
Intensified fighting in Rakhine State between the military and the Arakan army.
Rakhine Pinedre ma Araka tat do ee ne sit tat cha tai pwe ri ne atu Rohingya ne Yakhan lu mu atai wan cha ma ba. Tin ma mu ri to la ni ra chao ayat ta lu ru atwe chin cha mu ji phit ni ba de lu tu ga pyo ke ba de.တိုက်ပွဲတွေကြောင့်အသွာလာတမ်းမြစ်ကန့်သတ်မှု၊နည်းမြေမလုံခြုံမှုကြောင့်အခြေခံဆန္ဒရိက္ခာရှာပါဈေးကြီးမှုကပြည်နယ်တွင်းမှာအခက်အခဲကြီးတစ်ခုဖြစ်နေပါတယ်။ပြည်သူ့လွတ်တော်အမတ်ဟောင်းဥဖေတန်းက VOA ကိုအခုလိုပြောပါတယ
်။ဝယ်မယ်ဆိုရင်ဝယ်လို့ရတဲ့ပြည်စီတွေတော့ရှိတာပေါ့နော်။ဥမာလောင်စာရှိရဆိုရင်တော့သူနည်းသူဟန်နဲ့ဝင်နေကြတာတွေတော့ရှိတာပေါ့။အဲခေကြီးတွေအများကြီးပြေးပြီးတော့ဝင်နေကြရှိတယ်။ဒါမဲ့၃ဆောက်၄ဆောက်တက်သွားတာပေါ့နော်။အစီအစဉ်3ဒေါ်ရှိမှာအတော့ပေါင်းမှတ်တော့ရှိရကအဲအဲ့လိုဖြစ်သွားတဲ့အခါမှာအရင်တော့အစီ3ဒေါ်စီတကားကဘုမရှိတော့ရှိတယ်အခုစီ3ဒေါ်တောင်းဆောင်ပြသွားဆိုတော့လူတွေဘယ်တော့မှမသုံးနိုင်တဲ့အခြေအနေမျိုးဟိုဖြစ်သွားတာပေါ့နော်မရှိမဖြစ်လို့သာသုံးနေရမယ့်ကိစ္စတွေမှာသုံးရတာဖြစ်ပါတယ်အဲထို့တူပဲအဲအဲ့လိုစာရေးရိတ်ခံပါလေအများကြီးရေးတက်သွားတယ်အဲဒါကဟိုလူတွေကအခုနမှဟိုဒါပမာဏကိုလျှော့ပြီးတော့သုံးနေကြတယ်တချို့လည်းတော့မတုံးတော့ဘူးเนาะအဲတချို့ကလည်းအဲကြက်တောင်ပါပဲစားရည်ကြဲအင်းချုံပါပဲစားရည်ကြဲအဲအချိန်မပါပဲစားရည်ကြဲပေါ့အဲအဲ့လိုမျိုးဟိုရှော့ပြီးတော့လုံနေလို့ကခံလာတာပေါ့ဒါပေမဲ့ဒီကိစ္စကရေချောင်းနဲ့ပိတ်ကုန်းချောင်းနဲ့ပိတ်အဲအဲ့လိုတာရှိလာတဲ့ခါမှာတော့တော်တော်ကိုဟိုအခက်အခဲကြုံနေပေါ့ဗျာကိုတည်းကလည်းအဲဒါထုတ်လို့မှုကမရှိသေးတဲ့ခါမှာလေဟုတ်ကဲ့
ဒေတာရင်းလုံချုံရေးအခြေအနေရိုးရွင်းမှုနဲ့ပြည်မဘက်ကခုံစီစစ်စစ်မှုပြတ်တောက်တာတွေကြောင့်ရခိုင်ပြည်သူတို့အတွက်အဓိကကြုံရတဲ့နောက်ထပ်အခက်အခဲတစ်ခုကကျန်းမာရေးဆောင်ရှောက်မှုဖြစ်တယ်လို့ဥဖေတန်းကပြောပါတယ
်။ဟုတ်တယ်ကျန်းမာရေးဒေသလည်းအများကြီးရှိသေးတာဖြစ်စီပြတ်ကုန်တယ်။ဒီပုံမှန်စားရတဲ့စီးပြီးဘလာစင်စားရတဲ့စီးအဲ့ဒါကြီးမရောက်တဲ့အတွင်းနဲ့တော်တော်ကိုဒုက္ခရောက်ကြတာပေါ့တော့အဲ့လိုမျိုးကျန်းမာရေးထိခိုက်တာလည်းအများကြီးပါ။အာပြီးတော့ဒီစစ်ရုံတွေကလည်းအဲသူတို့လက်နေချင်းနဲ့ပြည်လို့ပြည့်စစ်ကားလာရှိရဆရာဝန်တွေကလည်းအဲမမြင်ရတော့ဟိုအဲလိုကိုလွတ်ရလွတ်ရကိုဟိုပြေးသွားကြတာရှိရပြမဖက်ကိုပြောင်းသွားကြတာရှိရအဲအဲကြောင့်ဒီစီးဝါနဲ့ပတ်သက်ပြီးတော့ပြတ်လတ်တယ်လို့ဟိုဒီရှေ့အမှုဆောင်တွေလည်းအဲမရှိတဲ့အခါမှာပို့ပြီးတော့ဒုက္ခရောက်နေရတဲ့အနေအထားမျိုးရှိပါတယ
်ကြီးမားဘက်ကမူလကုံသွေးရေးလမ်းချောင်းပြန်ဖွင့်ဖို့အလားအလာကတော့မရှိသလောက်ဖြစ်တယ်လို့လည်းဥဖေတန်းကရှုမြင်ပါတယ်
ဒီရှိရတော့ကျွန်တော်ဒီမဘက်ကတော့ပြောလို့မရတော့ဘူးကွာနော်ဒီမဘက်ကတော့ဟိုဒါပိတ်ပို့ပြီးတော့ပိတ်တော့မရပါဘူးဒီဘက်ကဘင်္ဂလားဒေ့ရှ်ဘက်ကရောအိန္ဒိယဘက်ကရောအဲ့ဒီဘက်ကကုန်သည်တွေကတော့မျောနေနေကြတာပေါ့
တိုက်ပွဲတွေအကြောင်းဘင်္ဂလားဒေ့ရှ်အိန္ဒိယတို့နဲ့နေဆက်ကုန်သွယ်ရေးကလက်တလုံးမှာရပ်တန့်နေပါတယ်ရခိုင်ပြည်နယ်ရစ်စည်ရအခြေအနေအရအစိုးရချင်းကုံသွယ်ရေးအစားလူလူအချင်းချင်းကုံသွယ်ရေးကတော့ဖြစ်လာနိုင်ခြင်းရှိတယ်လို့ပြည်သူ့လွတ်တော်အမတ်ဟောင်းဥဖေတန်းကရှုမြင်ပါတယ်ရှင
်။အဲ့နယ်စပ်ကိတ်တွေပေါ့ရခုတော့ကျွန်တော်တို့ထင်ပါတယ်နယ်စပ်ကိတ်တွေရှိမှာပေါ့ပြီးတော့ရေကိတ်တွေရှိမှာပေါ့စစ်တေတို့ဘူးတော်မောင်တို့အဲ့လိုကိတ်တွေကတော့ရှိပါတော့နယ်စပ်ဆိုတော့သူတို့ပြည်သူရှင်းချင်းအဲ့လိုကုန်ကူးသားရောင်းဝယ်မှုကတော့ဖြစ်လာနေတယ်ပေါ့ကုန်တယ်ရှင်းဖြစ်လာနေတယ်ပေါ့အစိုးရရှင်းချင်းဒါဆက်သွယ်မှုမရှိတဲ့တိုင်အောင်ပေါ့နော်ပြည်သူရှင်းချင်းအင်ဂျင်နီယာတောက်လျှောက်ပေါ့အဲ့အင်ဂျင်နီယာဘယ်လိုလဲနေတာဒီလိုလမ်းကောင်းတဲ့နေရာတွေမှာဂိတ်တွေဖြစ်လာနေတယ်ပေါ့သူတို့လည်းကုန်စင်းလို့ဆိုတာကဗျာကုန်စင်းခက်တဲ့နေရာကခက်တဲ့နေရာကိုကုန်စင်းတော့ပါတဲ့ပေါ်တဲ့နေရာကတော့ဝင်လာမှာပေါ့ဟောဒါပေမဲ့အဲဒီတရားဝင်ဂိတ်ဖွင့်ပြီးတော့အဲ့လောက်တော့မလွယ်ဘူးပေါ့နော်။ပေါင်ကိုဂိတ်တွေကအဲ့ပေါင်ကိုလမ်းကြောင်းတွေကဝင်လာနေတာရဲ့အခြေအနေမျိုးရှိပါတယ်။
မတင်ကြီးထိုက်စုစည်းတင်ပြပေးခဲ့တဲ့စီးပွားရေးကဏ္ဍပါရှင်အခုဆက်ပြီးတော့လူမှုရှုခင်းအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။နိုင်ငံရေးစိတ်ဝင်စားတဲ့ဂျပန်တွေကိုမြန်မာအရသာဟင်းတွေကနေတဆင့်မြန်မာအကြောင်းကိုစိတ်ဝင်စားပြီးတော့ပို့ပြီးတော့တည်လာနိုင်အောင် HeroScale Curry ဆိုတဲ့အမှတ်တံဆိပ်နဲ့အသင့်စားဟင်းတွေထုတ်လုပ်ရောင်းချနေတဲ့ HeroScale Owashi ကပြောပါရယ်။မဆုမြတ်မွန်ကလူမှုရှုခင်းအစီအစဉ်မှာမေးမြန်းတင်ပြထားပါရယ်။
မြန်မာဟင်းအနှစ်တွေကိုကြိုက်နှစ်သက်တဲ့ဂျပန်လူမျိုးတယောက်ကဒီမြန်မာအရသာအသင်စားချက်သားဟင်းဝတ်သားဟင်းတွေကိုဂျပန်နိုင်ငံမှာထုတ်လုပ်ရောင်းချနေပါတယ်။လွန်ခဲ့တဲ့၈နှစ်ထဲက HeroScale Curry ဆိုတဲ့အမှတ်တံဆိပ်နဲ့ထုတ်လုပ်ပြီးတော့ဂျပန်ကကုန်တိုက်ကြီးတွေစူပါမားကတ်တွေမှာဒီရောင်းချနေတာဖြစ်တယ်လို့ Hero Tokyo Company ကိုတည်ထောင်သူ HeroScale Owashi ကပြောပြပါတယ်။မြန်မာနိုင်ငံမှာ၅နှစ်နေခဲ့ပြီးတော့ဒီမြန်မာအရသာအသင်စားဟင်းတွေရောင်းချနေတယ်လို့ဒီမြန်မာနိုင်ငံကပြည်သူတွေလွတ်လပ်တက်ကြွမှုကိုပြန်လည်ခံစားနိုင်အောင်လို့သူ့အနေနဲ့တက်နိုင်တဲ့ဘက်ကစူးစမ်းနေပါတယ်လို့ပြောတဲ့ HeroScale Owashi နဲ့မေးမြန်းထားပါတယ်ရှင
် My family is in a food business in Japan my grandfather he made the biggest fish
ကျွန်တော်မိသားစုကစားတောက်ကုန်လုပ်ငန်းလုပ်ကြပါတယ်ကျွန်တော်အဖိုးရဲ့ငပယ်ထုတ်လုပ်တဲ့လုပ်ငန်းကဂျပန်မှာအကြီးဆုံးပါကျွန်တော်အဖိုးရောကျွန်တော်အဖေရောကစပူမှုတွေမဟုတ်ကြပါဘူးဒါပေမဲ့သူတို့ကဂျပန်ပြည်နဲ့မိဖုရားတို့အတွက်နှစ်သက်ကူနေတဲ့မိုးနေ့တွေအတွက်စားတောက်တွေကိုစီစဉ်ညွှန်ကြားပေးရသူတွေဖြစ်ပါတယ်ကျွန်တော်မိရဲ့ကုမ္ပဏီကလည်းတော်ဝင်မိသားစုအတွက်တူတွေလုပ်ပေးရပါတယ်ဆိုတော့ကျွန်တော်ကစားတောက်လုပ်ငန်းထဲမှာကြီးလာသူဖြစ်ပါတယ်အားလုံးကမိဘလုပ်ငန်းတွေကိုတတိယမျိုးဆက်အနေနဲ့ဆက်ခံမဲ့သူလို့ပဲကျွန်တော်ကိုမှတ်ယူထားကြပေမဲ့ကျွန်တော်ကစဖို့မှုလုပ်ခဲ့ပါတယ်။မြန်မာဟင်းတွေကိုဂျပန်မှာအသင့်စားနိုင်အောင်ထုတ်လုပ်မယ်ဆိုတဲ့စိတ်ကူးနဲ့ဖြစ်ပါတယ်။ဂျပန်မှာဆူရှိနဲ့ရာမန်ခေါက်ဆွဲလိုပဲဟင်းစည်းကွက်ကတိတ်ကိုကြီးပါတယ်။အိန္ဒိယစားတောက်ဆိုင်၊ထိုင်းဆိုင်၊ပါကစ္စတန်ဆိုင်၊နီပေါဆိုင်အကုန်ရှိပါတယ်။အခုဆိုရင်တရီလင်္ကာဆိုင်တွေလည်းခေတ်စားလာပါတယ်။ဒါပေမဲ့ဘယ်သူမှမြန်မာဟင်းကိုမသိကြပါဘူး။ကျွန်တော်ကအနှစ်နဲ့ဟင်းတွေသိကြိုက်ပါတယ်။မြန်မာနိုင်ငံကိုချစ်တဲ့အခါကျတော့မြန်မာဟင်းတွေကိုဂျပန်တွေနဲ့မိတ်ဆက်ပေးမယ်ဆိုပြီးတော့လှုပ်ဖြစ်ခဲ့တာပါ။
Myanmar curries I already wanted to introduce the Myanmar curry in Japan.
As you can see behind you on the boxes of your curry.
ဒီအနောက်မှာမြင်နေရတဲ့အတိုင်းပေါ့နော်။အသင့်စားဟင်းပူတွေပေါ်မှာဒီချက်သားဟင်း၊ဝတ်သားဟင်းဆိုပြီးတော့ကိုရေးထားပြီးတော့ရောင်းတာဖြစ်တော့တကယ်ပဲဒီမြန်မာဟင်းအရသာနဲ့တူအောင်ရောဘယ်လိုမျိုးဖန်တီးထားပါလဲရှင်
? So how do you make sure that the taste is authentic?
Yeah, it took me so many years nearly 3 years and a half.
ဟင်းရတာစိတ်ကြိုက်ရအောင်လို့၃နှစ်ခွဲလောက်အချိန်ပေးပြင်ဆင်ခဲ့ရပါတယ်။မြန်မာနိုင်ငံကိုကိုယ်တိုင်သွားပြီးတော့လေ့လာပါတယ်။စားတောက်ဆိုင်တွေသွားပြီးတော့ကြက်သားဟင်းရတာတွေစားကြည့်ပါတယ်။ပြောရရင်တစ်ဆိုင်နဲ့တစ်ဆိုင်ရတာကွဲကြပါတယ်။တူဂျိုယထာဘူတာမှာကျွန်တော်ပိုင်တဲ့အီဇာယကာဆိုတဲ့ဂျပန်ဆိုင်တစ်ဆိုင်ရှိပါတယ်။ကျွန်တော်ကမြန်မာနိုင်ငံကိုချစ်တော့ကျွန်တော်ဆိုင်မှာမြန်မာတွေကိုပဲငှားထားပါတယ်။သူတို့ကမိသားစုလိုဖြစ်နေတော့သူတို့ကိုယ်ပိုင်ကြက်သားဟင်းချက်နီးတွေပြောပြကြပါတယ်။အဲ့လိုနဲ့မြန်မာကြက်သားဟင်းအရသာမျိုးဖြစ်အောင်လို့ကြိုးစားခဲ့တာဖြစ်ပါတယ်။နောက်အရေးကြီးတဲ့ချက်ကမြန်မာအရသာစစ်စစ်ဆိုရင်ဂျပန်တွေကြိုက်ချင်မှကြိုက်မှဖြစ်တော့ဂျပန်တွေစားတဲ့အရသာလည်းဖြစ်အောင်လို့ကျွန်တော်လုပ်ထားပါတယ
် I love Antuka you know wow that's my favorite restaurant on the earth
မြန်မာနိုင်ငံမှာကျွန်တော်အချိန်ဆုံးကအောင်တုခထမင်းဆိုင်ဖြစ်ပါတယ်သူတို့ဆိုင်ကချက်သားဟင်းကမစလာတိတ်မများပါဘူးဒါပေမဲ့ကျွန်တော်ချက်သားဟင်းကတော့မစလာများများငြူသီးများများနဲ့ချက်ထားပါတယ်ဂျပန်မှာဟင်းနှစ်ကြိုက်တဲ့သူ၁၀ရာခိုင်နှုန်းအတွက်ကိုပဲရွေထုတ်လုပ်ခဲ့တာဖြစ်ပါတယ်။တခြားဟင်းတွေနဲ့မတူခက်ပြင်းပြင်းရတာမျိုးထူးခြားခြားဖြစ်စီရမယ်ဆိုပြီးတော့လှုပ်ထားတာ
ပါ။ You've been doing this curry business for 8 years now. So it's
အခုဆိုရင်ဒီ HeroScale Curry ဟင်းနေရောင်းနေတာ၈နှစ်ရှိသွားပါပြ
ီ
။ Ah no it's up and down up and down up and down up and down. Everybody thinks you know
but it still survive like for
ဒါမဲ့ခုတီထုတ်လို့ရောင်းနေရအောင်ဆိုတော့အောင်မြင်တယ်လို့တော့ပြောရမှာပါဆိုတော့ဒီမြန်မာဟင်းနေကြောင်းပေါ့နော်ဂျပန်နေကြောင်းမှာဒီမြန်မာနိုင်ငံအကြောင်းကိုပို့ပြီးတော့သိအောင်လုပ်နိုင်တယ်လို့ရောပြောလို့ရနိုင်မလားရှင
်それからもう一つ知ってるって言ったアウンサンスーチーさん
ဂျပန်မှာကမြန်မာဆိုလို့ရှိရင်ဒွန်ဆန်းစုကြည်ကိုသိကြတယ်။ရိုဂျာပြဿနာကိုသိကြတယ်။အဓိကကနိုင်ငံရေးပြဿနာတွေနဲ့ပဲတွဲသိကြတာများပါတယ်။ဒါပေမဲ့ကျွန်တော်မြန်မာနိုင်ငံမှာကိုယ်တိုင်သိရှိခံစားခဲ့ရတယ်လို့မြန်မာနိုင်ငံကလူတွေရဲ့စိတ်ကတက်ကြွမှုတွေ၊ချစ်စရာကောင်းတဲ့ဓလိတွေကိုအကောင်းဖက်ကအချက်တွေကိုဂျပန်တွေကိုသိစေချင်ပါတယ်။ဂျပန်လူမျိုးတွေကဟင်းကြိုက်ကြတော့မြန်မာဟင်းနဲ့သိလောင်လို့ဆွဲဆောင်ခြင်းနဲ့ဆိုပြီးတော့စလုပ်ခဲ့တာပါ။နောက်ပိုင်းအာနာသိမ့်လိုက်တဲ့အချိန်မှာလဲနိုင်ငံရေးစိတ်ဝင်စားတဲ့ဂျပန်တွေကိုစက်သားဟင်းဝယ်ဆိုင်နဲ့မြန်မာအကြောင်းနည်းနည်းလေးပဲဖြစ်ဖြစ်စိတ်ဝင်စားသွားမလားဆိုပြီးတော့ဆက်စူးစမ်းဖြစ်ပါတယ် ဂျပန်ကကျောင်းတွေတက္ကသိုလ်တွေဘုန်းကြီးကျောင်းတွေမှာကျွန်တော်ဟင်းတွေကျောင်းပြောဖို့ဖိတ်တဲ့ခါတိုင်းမှာဟင်းတွေကျောင်းပြောပြနေရင်းကနေပြီးတော့မြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေအကြောင်းကိုလည်းပြောပြဖြစ်ပါတယ်အခုဆိုရင်ကျွန်တော်စဖူမှုအလုပ်ရောမြန်မာရေးလှုပ်ရှားသူရောဖြစ်နေပါပြီ
also career chef
I just want to follow up on that you said that you're now becoming a activist as well as a curry chef
ခုနပြောသွားတဲ့ဒီစဖို့မှုရောမြန်မာရေးလှုပ်ရှားသူအနေနဲ့ရောအခုလုပ်နေတယ်ဆိုတာနဲ့ပတ်သက်ပြီးတော့ဆက်ပြီးတော့အမေးပြရစီရှင်ဟီရိုကဒီစစ်တအာဏာသိမ်းပြီးချိန်အထိရန်ကုန်မှာနေတယ်။နောက်ဆန္ဒတွေလည်းပြရတယ်ပေါ့လေ။နောက်ပိုင်းဆန္ဒပြတဲ့သူတွေကိုစဖမ်းတော့မှပဲဂျပန်ကိုပြန်လာခဲ့တာဖြစ်ပါတယ်။ဆိုတော့ဂျပန်ပြန်ရောက်တော့လေမြန်မာနိုင်ငံကလိုအပ်နေသူတွေနဲ့ဒီຫນွေဦးဒေါ်လာရေးအတွက်ဒီအပတ်စဉ်ဆန္ဒပြတဲ့အလှကောက်တဲ့ဟိုရမုံငွေတွေရှာပေးနေတယ်လို့လည်းသိရပါတယ်။ဆိုတော့ဂျပန်တယောက်အနေနဲ့ပေါ့နော်။ဘာကြောင့်အခုလိုလုပ်နေတာလဲဆိုတာလည်းသိပါစီရှင
်။ I do it in a pretty much you know not only Tokyo like Hokkaido
အခုဆိုရင်တိုကျိုမြို့ကဘူရာယုံကြီးတွေပါနေမဟုတ်ပါဘူးဟိုကိုက်ဒိုကျိုတိုပြင်ဂျပန်နိုင်ငံတောင်ပိုင်းကဘူရာယုံတွေမှာအလှူခံဘုံတွေနဲ့မြန်မာနိုင်ငံမှာလိုအပ်နေသူတွေအတွက်အပတ်တိုင်းအလှူခံပါတယ်ဂျပန်မှာမြန်မာရေးလှုပ်ကြသူတွေအများကြီးရှိပါတယ်အဲ့ဒီအဖွဲ့တွေရဲ့ရမုံငွေရှာဖွေပွဲတွေမှာအားဖြစ်ဖို့လူတွေဆိုရင်လည်းကျွန်တော်အမြဲတော့ပါတယ်စနေတနင်္ဂနွေနေ့တိုင်းအလှူခံပွဲတွေရှိပါတယ်အခုတော့လူသိပ်မများကြတော့ပါဘူးများသောအဖြစ်သူတို့ကတပတ်တစ်ခါလာကြတာများပါတယ်ကျွန်တော်ကတော့အပတ်တိုင်းတပတ်နှစ်ရက်လှူခံပါတယ်အခုဆိုရင်ကျွန်တော်လှူခံတာအချိန်280ကျော်လာပါပြီ
every week
yeah and up
အပတ်စဉ်တိုင်းသွားပြပါတယ်အခုဆိုရင်ရမုံငွေရှာပွဲမရှိဘူးဆိုရင်ကျွန်တော်မှာတခုခုလိုနေသလိုတော့မှခံစားရပါတယ
် how long yeah how long do you think you can keep
ဘယ်အခုလိုမျိုးဒီမြမကြီးလှုပ်တာကိုဘယ်လောက်ထိဆက်လုပ်နေပါပါလဲရှင
် well till Myanmar becomes the you know till the revolution
မြန်မာနိုင်ငံပြောင်းလဲမဖြစ်သေးရကျွန်တော်ကတော့ဆက်လုပ်နေမှာပါကျွန်တော်ခုလိုလှုပ်တာကိုမြန်မာတွေကကျေးဇူးတင်တယ်လို့ပြောကြပါတယ်ဒါပေမဲ့ကျွန်တော်လှုပ်တာတကယ်သေးသေးလေးပါမြန်မာနိုင်ငံကကျွန်တော်မိတ်ဆွေတငယ်ချင်းတွေအတွက်လှုပ်နေတာဖြစ်ပါတယ်ကျွန်တော်အနေနဲ့မြန်မာနိုင်ငံကိုငြိမ်းချမ်းတဲ့နိုင်ငံဖြစ်စေချင်တာအသေးကြပါမြန်မာနိုင်ငံကတငယ်ချင်းတွေစိုးရင်ကြောက်လန့်မှုနဲ့ကြုံနေကြရတာကျွန်တော်ဘလို့မှလက်လျူပြုတ်ပြီးတော့မနေနိုင်ပါဘူ
း yes yeah standing on the street like for like 3 hours 4 hours is no it's not the fun thing it's not the fun thing you know
ဘူရာယုံနေရှိမှာ3-4နာရီရက်ပြီးတော့လှူခါတာပျော်စရာမကောင်းပါဘူးအလှူခံတဲ့ခါမှာလဲလူတွေစိတ်ဝင်စားလာအောင်လို့အတန်ကြည်ကျင်နေအော်ပျော်ရှင်းပြရပါတယ်လှူကြပါအလှူငွေလိုပါတယ်ဆိုပြီးတော့တက်တက်ကြွကြွပြောဆိုအလှူခါတာမျိုးပါမြန်မာနိုင်ငံမှာအာဏာသိမ်းပြီးတော့ပြစ်ခတ်ဖမ်းဆီးတဲ့အချိန်ကြမှာဂျပန်ကိုပြန်လာတော့ပြန်ရောက်ဆာမှာကျွန်တော်အရန်စိတ်တက်ကြပြီးတော့ဘယ်သူနဲ့မှလဲစကားမပြောချင်းအခန်းပြန်တော့မှမထွက်ချင်းဖြစ်ခဲ့ပါတယ်အဲ့လိုကနေပြီးတော့မြန်မာရီနဲ့အတူလှူရှားမှုတွေမှာအတူပါဝင်ဖြစ်တာကျွန်တော်တော့လည်းအများကြီးအထောက်အကူဖြစ်ပါတယ်အဲ့ဒါကြောင့်ဒီလိုမျိုးလှုပ်ခွင့်ရတဲ့အတွက်ကျွန်တော်ကပြန်ပြီးတော့မှကျေးဇူးတင်ပါတယ်
So I want to ask you the last question as I can see
no, so amazing na ro di anaw ma myin ya de dai logo ma di hin ni o chit de myama o chit de lo yee tha ba de so lo be ha go po chit da le shin myama o chit la hin o po chit la shin
wow myama because
myama go po chit ba de ba lo le so lo myama go chit ma myama hin ni sa lo ya ma ba မြန်မာရတာပြင်ရခိုင်ဟင်းမိုးဟင်းတွေကိုလည်းကျွန်တော်ကြိုက်တော့အဲ့ဒါတွေအကြောင်းလေးလေ့လာချင်ပါသေးတယ်။မိကုံကိုပြန်ဖြေရမယ်ဆိုရင်တော့ဟင်းကိုချစ်တယ်ဒါပေမဲ့မြန်မာနိုင်ငံကလူတွေကိုပူချစ်ပါတယ်
။ Hiroshi Kari အမှတ်တံဆိုင်နဲ့မြန်မာရတာချက်သားဟင်းဝက်သားဟင်းတွေကိုဂျပန်နိုင်ငံမှာထောက်လို့ရောင်းချနေတဲ့ Hiroshi Hoashi ဖြစ်ပါတယ်ရှင်။သူ့ရဲ့ဟင်းတွေကလည်းမြန်မာနိုင်ငံမှာဖြစ်နေတဲ့အကြောင်းတွေကိုဂျပန်တွေပို့ပြီးတော့သိရှိစိတ်ဝင်စားလာအောင်ဆက်ပြီးတော့စူးစမ်းသွားမယ်လို့ပြောပါတယ်ရှင်။ကျမအစမြမ
မမဆုမြမရဲ့လူမှုရှုခင်းအစီအစဉ်မှာရှင်အခုကြာနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးကတလှည့်ပြောပြပေးပါမယ်ရှင
်ဂါဇာကမ်းမြောင်တောင်ပိုင်းရာဖာမှာအစ္စရေးရဲ့ညာဘက်တိုက်ခိုက်မှုတွေကြောင့်အနည်းဆုံးလူ22ဦးသေဆုံးခဲ့တယ်လို့ပါလက်စတိုင်းကျန်းမာရေးတာဝန်ရှိသူတွေကဒီကနေ့ပဲပြောပါတယ်။မျက်မြင်သက်သေတွေနဲ့ဆေးပညာရှင်တွေကတော့ဒီလေကြောင်းတိုက်ခိုက်မှုကြောင့်နေအိမ်3လုံးထိခိုက်ခဲ့တယ်လို့ပြောပါတယ်။လက်ရှိဂါဇာမှာရှိတဲ့လူဦးရေထပ်ဝက်ကျော်လောက်ဟာဂါဇာကမ်းမြောင်နဲ့အီဂျစ်နယ်စပ်တစ်လျှောက်မှာခိုးလုံနေထိုင်နေကြတာလည်းဖြစ်ပါတယ်။မြန်မာနိုင်ငံအတွင်းလက်နက်ကင်ပြည်ပခါတွေပို့ပြီးကြီးထွားလာမယ်ဆိုရင်ထိုင်းနိုင်ငံသားတွေကိုကယ်တင်နိုင်ဖို့အတွက်ထိုင်းရေတပ်ကစစ်သင်္ဘော၄စင်းကိုကပ်ပလီပင်လယ်ပြင်ထဲမှာအစင်သင့်ဆေးလွတ်ထားတဲ့အကြောင်းထိုင်းသတင်းတွေမှာဖော်ပြထားပါတယ်။ထိုင်းနိုင်ငံသားတွေအတွက်အသက်အန္တရာယ်ရှိလာရင်ကယ်တင်ဖို့ Frigate စစ်သင်္ဘော၂စင်းနဲ့ကမ်းတက်ရေယာဉ်၂စီးကိုဆေးလွတ်ဖို့အတွက်ကပ်ပလီပင်လယ်ပြင်မှာလုံခြုံရေးတာဝန်ယူထားတဲ့အမှတ်3တပ်မှူးကိုညွှန်ကြားထားတယ်လို့ထိုင်းနိုင်ငံဘန်ကောက်ပို့သတင်းဌာနမှာဖော်ပြထားတာဖြစ်ပါတယ်။ မြန်မာနိုင်ငံမှာဧပြီလအတွင်းအပူချိန်ဟာ 48.2 ဒီဂရီစင်တီဂရိတ်ဖာရင်ဟိုက်အနည်းနဲ့ဆိုရင် 118.6 ဖာရင်ဟိုက်ထိမြင့်တက်နေပြီးတော့ဧပြီလအတွင်းအပူဆုံးဒီဂရီလည်းဖြစ်တယ်လို့တာဝန်ရှိသူတွေကဒီကနေ့ပဲပြောထားပါတယ်ရှင်
။တနင်္လာညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်ထုတ်လွှင့်ရမှုကကိုစံကျော်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Jonathan Cummins နဲ့ Joe Gill ဖြစ်ပါတယ်။ကျွန်မကဆုမောမှာဒီညအစီအစဉ်မူဖြစ်တာဝယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကိုနားတော်ရဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါရယ်။ VOA ရဲ့တော်ရရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးစိတ်ချမ်းသာကိုကြမ်းမာဘေးပရာဝေးကွာလို့လိုရာဆန္ဒတွေပြကြပါသေးရှင်။This program